Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ14ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190လူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမုံပါရှင်
။ကျမကတော့စုမြတ်မုံပါ။ဆီးရီးယားမြောက်ပိုင်းကိုတူရကီကဝင်တိုက်နေတဲ့အတွက်အရေးယူတန်းခတ်မယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်။ကမ္ဘာဆင်းရဲမွဲတေမှုတိုက်ဖျက်ရေးမှာကူညီခဲ့တဲ့စီးပွားရေးပညာရှင်3ယောက်ကို2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုရရှိသွားကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်းရဲမဲ့ထိတ်တဲရောက်သတင်းလွှာလေးတွေမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဖမ်းထားတဲ့အရက်သား30ကျော်ကိုစီးစစ်နေတယ်လို့အေးတာဝန်ရှိသူတွေကပြောပါတယ်
။အဲ့ဒီဖမ်းဆီးထားတဲ့သူတွေကိုသူတို့ပြောသလိုမျိုးမိသားတကယ်ဆေးရလားဆိုတဲ့ဥစ္စာတကူတော့ကျွန်တော်တို့ဆက်ပြီးတော့စီစစ်နေတော့မှရှိသေးတယ်ဗျ။မိသားဆိုလို့
အေးပြောခွင့်ရပါရှင်။ဒီလိုမျိုးအဖမ်းခံရသူတွေလွတ်မြောက်ရေးတပ်မတော်ဘက်ကလည်းနေမီရှင်းလင်းနေပါတယ်။ဒီအကြောင်းသတင်းမကြခင်အပြည့်စုံနားဆင်ရပါမယ်။ဒီလိုမျိုးတိုက်ပွဲတွေဖြစ်နေတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အစိုးရတို့ကြားငြိမ်းချမ်းရေးဆွေးနွေးမှုတွေအကျိုးဖြစ်မှာမဟုတ်ဘူးလို့တပ်မတော်ဘက်ကပြောဆိုလိုက်တာ။နောက်ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းနိုင်ငံသားတွေနဲ့မြန်မာနိုင်ငံသားတွေစုပေါင်းပြီးသတင်းကြိုလာပြည့်ဆွန့်ဆန်စိတ်အတူလောင်းလူကြတဲ့သတင်းနဲ့နောက်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီနှစ်ရက်စလုံးနိုင်ရမယ်ပန်ဆယ်ဗေးနီးယားပြည်နယ်ကရက်ဒင်းမြို့လေးကျောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းကကာတက်တွေအပေါ်တူရကီကဝင်ရောက်တိုက်ခိုက်နေတဲ့အတွက်တူရကီအပေါ်အကြီးအကျယ်တန်ခတ်ပိတ်ဆို့မှုတွေချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။အဲဆက်သွေးကြွားတွေအပေါ်ကတ်တက်တွေနဲ့အတူတိုက်ခိုက်ခဲ့တဲ့အမေရိကန်တပ်တွေကိုရုတ်သိမ်းတဲ့အပေါ်မှာတော့သမ္မတက Twitter ပေါ်မှာကာကွယ်ခဲ့ပါတယ်။ NATO တပ်ဖွဲ့ဝင်ဖြစ်တဲ့တူရကီအပေါ်အမေရိကန်ကစစ်တိုက်သင့်တယ်လို့လူတွေထင်နေကြသလားလို့သူကရေးတာပါ။ဘယ်တော့မှအဆုံးမသတ်တဲ့စစ်ပွဲအဆုံးသတ်လိမ့်မယ်လို့လည်းသမ္မတရဲ့ Twitter မှာဖော်ပြပါတယ်။အခုတိုက်ပွဲတွေမှာအမေရိကန်တွေပါဝင်လာအောင်ဖမ်းမိထားတဲ့ IA စစ်သွဲကြတွေကိုကတိုက်ခိုက်ရေးသမားတွေကလွှတ်ကောင်းလွှတ်ပေးနေပြီမြဲအဲ့ဒီစစ်သွဲကြတွေကိုတူရကီဒါမှမဟုတ်အများစုလာကြတဲ့ EU ကပြန်ပြီးတော့ဖမ်းလိုက်မယ်လို့လည်းသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်တူရကီအစိုးရအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်ဖို့အတွက်လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးနေတယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်တချိန်တည်းမှာပဲတူရကီနယ်စပ်နဲ့ကီလိုမီတာ20လောက်သာဝေးတဲ့ Syria မြောက်ပိုင်းကတယောက်တာမာမြို့ကိုဆီးရီးယားအစိုးရတပ်တွေဒီကနေ့ရောက်သွားပါပြီ။ကတ်တပ်တွေဘက်ကနေတူရကီကိုတိုက်ခိုက်ပေးဖို့ကတ်လူမျိုးတွေဆီးရီးယားတွေနဲ့ဆီးရီးယားရဲ့အဓိကမဟာမိတ်ရုရှားတို့ကြားထူးထူးခြားခြားသဘောတူညီမှုရရှိခဲ့ပြီးနောက်တရက်မှာပဲဆီးရီးယားတပ်တွေရောက်လာတာပါ။ဆီးရီးယားမြောက်ပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အလုံးနီးပါးကိုအမေရိကန်ကရုတ်သိမ်းခဲ့ပြီးတဲ့နောက်တူရကီတပ်တွေဘက်ကဝေရောက်တိုက်ခိုက်ခဲ့တာကြောင့်လျှောက်ကြာမှာပဲအခုလိုသဘောတူညီမှုကိုရယူခဲ့တာပါ။တူရကီဘက်ကထိုးစစ်ဆင်တိုက်ခိုက်မှုကြောင့်တူရကီနဲ့ထိစပ်နေတဲ့ဆီးရီးယားနယ်စပ်တစ်ချောက်ဆီးရီးယားတပ်တွေချထမ်းဖို့အတွက်ဆီးရီးယားနယ်စပ်နဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့တာဝန်ရှိတဲ့ဆီးရီးယားအစိုးရနဲ့သဘောတူခဲ့တယ်လို့ကတ်တွေဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကတ်တနဲ့ကင်တပ်တချို့ဟာတူရကီကအကြမ်းဖက်အဖွဲ့တွေဖြစ်တယ်လို့ဆိုပြီးတော့တူရကီကတိုက်ခိုက်နေတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားအနေနဲ့လိုက်လျောအရှုံးမပေးခင်မှာအမေရိကန်အနေနဲ့မြောက်ကိုရီးယားရဲ့လူလွတ်ချက်အားလုံးကိုဆောင်ရွက်ပေးဖို့သူတို့ကတောင်းဆိုကြောင်းတောင်ကိုရီးယားဆိုင်ရာအမေရိကန်သမ္မတ Harry Harris ကပြောလိုက်ပါတယ်ဒီကနေ့ထုတ်ဝေတဲ့ Dan A. Ilbo တောင်ကိုရီးယားသတင်းစာနဲ့တွေ့ဆုံမိမြန်ခဲ့မှာသမ္မတကအခုလိုပြောကြားတာပါဒါဟာဆိုရင်လူငယ်တဲ့သတင်းပတ်နောက်ပိုင်းကကျင်းပခဲ့တဲ့မြောက်ကိုရီးယားအမေရိကန်အစိုးရခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေမြောက်ကိုရီးယားဘက်ကထွက်ခွာသွားပြီးတဲ့နောက်ပိုင်းအမေရိကန်ဘက်ကပထမဆုံးတုံ့ပြန်ပြောဆိုလိုက်တာပါဒီဆွေးနွေးပွဲမှာအောင်မြင်ဖြစ်တာဟာအမေရိကန်ကြောင့်လို့လဲမြောက်ကိုရီးယားကဖြစ်တင်ထားပါတယ်။ဆီဒင်နိုင်ငံစတော့ခေါင်းမြို့တော်မှာကျင်းပတဲ့ဒီဆွေးနွေးပွဲမှာသူမပါပေမဲ့လို့အခုလိုရှင်းမတိုးနိုင်အခြေအနေဖြစ်လာတာဟာအမေရိကန်ကြောင့်မဟုတ်ပဲမြောက်ကိုရီးယားကြောင့်လို့ Harris ကပြောပါတယ်။အမေရိကန်နိုင်ငံသားကြီးဌာနကတော့ဆွေးနွေးပွဲအလားအလာကောင်းမွန်ကြောင်းအခိုင်အမာပြောကြားထားသလိုအမေရိကန်ကိုယ်စားလှယ်တွေအနေနဲ့တွေ့ဆုံဆွေးနွေးပွဲကိုလာတဲ့အခါမှာပြဿနာပြေလည်နိုင်မဲ့နီလန်သစ်တွေစောင့်ကြည့်မလာခဲ့ဘူးဆိုတဲ့မြောက်ကိုရီးယားရဲ့ဆွဲဆွဲချက်ကိုလည်းတုံ့ပြန်ခြင်းဆိုပါတယ်။မြောက်ကိုရီးယားကတော့တာဝေးပြင်မစိုက်တုံးနဲ့နျူကလ িয়ার ဆန္ဒမှုတွေပြန်လုပ်မယ်ဆိုပြီးတော့ချင်းကြောက်ထားသလိုနှစ်ဖက်ပြည်လဲအောင်ဆွေးနွေးဖို့ရသတ်မှတ်ထားတဲ့နှစ်ကုံပိုင်းနီးကပ်နေပြီဖြစ်တာကြောင့်အမေရိကန်အနေနဲ့ပို့ပြီးတော့ပြောပြောပြောပြောနဲ့အပြုသဘောချင်းကပ်ဆွေးနွေးဖို့ထပ်လောင်းတိုက်တွန်းထားပါတယ်
စပိန်နိုင်ငံမှာကက်တလိုးနီးယားဒေသကို2018ခုနှစ်တုန်းကလွတ်လပ်ရေးကြေညာပြီးတော့တရားလွတ်လပ်တဲ့နိုင်ငံတစ်ခုထူထောင်ဖို့ကြိုးစားခဲ့တဲ့ခွဲထွက်ရေးခေါင်းဆောင်9ယောက်ကိုစပိန်တရားရုံးချုပ်က9နှစ်ကနေ13နှစ်ကြာထောင်ဒဏ်တွေချမှတ်လိုက်ပါတယ်။သူတို့အားလုံးပေါ်တရားစွဲထားတဲ့ထဲမှာအပြင်းထန်ဆုံးဖြစ်တဲ့ပုံကံမှုပုံမှားအတွက်ကိုတော့တရားသေးလွှတ်ပေးပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုးနီးယားဒေသရဲ့ဒုသမ္မတဟောင်းUriel John Garris ကိုနိုင်ငံတော်အကြီးအကျယ်ပြည့်အောင်လုပ်မှုပြည်သူ့ဗန္ဓအလွဲသုံးစားလုပ်မှုတို့နဲ့ထောင်နဲ့အများဆုံး73နှစ်ချခဲ့ပါတယ်။ဖြီးပါမှာတိန့်ဆောင်နေတဲ့ကက်တလိုးနီးယားဒေသတမရဟောင်း Charles Puigdemont ကိုလည်းအပြည်ပြည်ဆိုင်ရာ Power Run ထုတ်ခဲ့ပါတယ်။ထောင်ဒဏ်တွေချမှတ်တဲ့အပေါ်သူက Twitter ပေါ်မှာရေးသားတုံ့ပြန်လာမှာတော့ကက်တလိုးနီးယားဒေသကနောက်မျိုးဆက်တွေအတွက်ဒီမိုကရေစီအတွက်ဘယ်ရောကမှနဲ့မတူအောင်လို့တုံ့ပြန်ကြဖို့တိုက်တွန်းခဲ့ပါတယ်။2018အောက်တိုဘာ1ရက်နေ့ကကက်တလိုးနီးယားဒေသမှာတရားလွတ်လပ်တဲ့နိုင်ငံတည်ထောင်သင့်မသင့်လူမှုဆန္ဒခံယူပွဲလုပ်ခဲ့တာမှာမဲပေးသူ90ရာခိုင်နှုန်းလောက်ကထောက်ခံခဲ့ပါတယ်။အောက်တိုဘာ28ရက်နေ့မှာကက်တလန်ပါလီမန်ကလွတ်လပ်ရေးကြေညာခဲ့တာကြောင့်စပိန်အစိုးရကကက်တလိုးနီးယားကိုပေးထားတဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုပြန်ရုပ်သိမ်းပြီးတော့တိုက်ရိုက်အုပ်ချုပ်ခဲ့ပါတယ်။လွှတ်တော်ကိုလည်းဖျက်သိမ်းခဲ့ပါတယ်။အဲဒီအချိန်မှာတမရ Charles Puigdemont အပါအဝင်ခေါင်းဆောင်တစ်ချို့တိတ်ဆောင်ခဲ့ပြီးတော့တချို့လည်းအဖမ်းခံရပါတယ်။2018ဒီဇင်ဘာမှာရွေးကောက်ပွဲကျင်းပခဲ့တာမှာတော့အမျိုးသားရေးဝါဒီတွေကပဲအနိုင်ရခဲ့ပါတယ်အစိုးရတဲ့ဖွဲ့စည်းခဲ့ပြီးတဲ့နောက်ခုနှစ်လနီးပါးမက်ဒရစ်ကနေစပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအဆုံးသတ်သွားပြီးတော့ကက်တလိုးနီးယားဒေသကိုယ်ပိုင်အုပ်ချုပ်ရေးကိုပြန်လည်ရယူခဲ့ပါတယ
်ဟေတီသမရဟိုဗန်နယ်မော်စီယာရီကနေနှုတ်ထွက်ပြီးဟေတီကကြော်ကြားတဲ့အမှုပညာရှင်တွေရဲ့တောင်းဆိုချက်ကိုထောက်ခံတဲ့အနေနဲ့ Port au Prince မြို့မှာတနင်္ဂနွေနေ့ကလူပေါင်းထောင်နဲ့ချီလမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်သမရအင်ဒိုနာကနေစတင်ခဲ့တဲ့ဆန္ဒပြပွဲကဖက်ရှင်ဗီလူကုန်တန်ရက်ွက်ထိချီတက်ဆန္ဒပြခဲ့ကြတာပါဆန္ဒပြလူကြီးကဖက်ရှင်ဗီရက်ွက်ရဲဌာနရှိမှရက်ပြီးတော့ဟေတီနိုင်ငံပြည်နယ်လောက်ကလွတ်မြောက်ခဲ့တဲ့ကတော်လိုင်းဆောင်မှုကိုတံပြန်ရွတ်ဆိုခဲ့ကြပါတယ်ဟေတီမှာကျင့်ပျက်ကြဆမှုလောင်စာဆီပြက်လက်မှုငွေကြေးဖောင်းပွားမှုအလုပ်လက်မဲ့ပြဿနာနဲ့ရာဇဝတ်မှုတွေထူပြောလာတာကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာလက်နဲ့ချီချနေပြီးတော့တမရရဲ့ခေါင်းဆောင်မှုညံပြင်းတယ်လို့လူတွေကဝေဖန်လာကြပါတယ်။တမရမော်စီကဒီဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့အစိုးရအဖွဲ့ကိုယာရုနေရာပြန်ချဖို့နဲ့နိုင်ငံရေးပြဿနာတွေဆင်းရဲဖြေရှာဖို့ကော်မတီတရက်ဖွဲ့စည်းဖို့ကြိုးစားခဲ့ပါသေးတယ်။အတိုက်ခံတွေဘက်ကတမရရဲ့လက်လျောချက်တွေဟာနည်းလွန်းသလိုအချိန်နှောင်းသွားပြီလို့ဆိုပြီးတော့တမရရဲ့နှုတ်ထဆာကလွဲပြီးတခြားဘာကောင်မှလက်မခံဘူးလို့ပြောပါတယ်။သူတို့တောင်းဆိုတာမရမချင်းလက်နေဖို့ထွက်ဆန္ဒပြပိတ်ဆို့တာတွေလုပ်သွားမယ်လို့လည်းဆိုပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 1169 925 kHz 9303ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1509ကနေပြောထုတ်လွှင့်ပေးပါရစေ
။တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကမ္ဘာစင်ရဲမွဲတင်မှုတိုက်ဖြတ်ရေးမှာကူညီခဲ့တဲ့စီးပွားရေးပညာရှင်၃ယောက်ကို2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။အိန္ဒိယနယ်ပွားအမေရိကန်အဘီဂျစ်ဘနာဂျီ၊ပြင်သစ်နယ်ပွားအမေရိကန်အက်စတာဒူဖလိုနဲ့အမေရိကန်လူမျိုးမိုက်ကယ်ခရေမာတို့ကိုစီးပွားရေးဆိုင်ရာနိုဘယ်ဆုပေးလိုက်တယ်လို့သိပ္ပံဆိုင်ရာ Royal Swedish Academy ကဒီကနေ့ကြေညာပါတယ်။စီးပွားရေးနိုဘယ်ဆုရသူတွေထဲမှာအက်စတာဒူဖလိုဟာဒုတိယမြောက်အမျိုးသမီးဖြစ်ပါတယ်။စီးပွားရေးပညာရှင်တွေဟာဆင်းရဲမွဲတေမှုတိုက်ဖြတ်ရေးကိုအထူးရောက်ဆုံးနီလန်းသစ်တွေနဲ့ချင်းကပ်ကင်တွယ်ခဲ့တယ်လို့စုရွေးချယ်သူတွေကပြောပါတယ်။ကလေးငယ်တွေရဲ့ကျန်းမာရေးဒါမှမဟုတ်ပညာရေးကိုတိုးတက်အောင်ဘလို့လုပ်ကြမလဲဆိုတော့လွယ်ကူတဲ့မိဂုံမျိုးနဲ့စပြီးဆင်းရဲမွဲတေမှုပြဿနာကိုဖြေရှင်းဖို့သူတို့ကကြိုးစားခဲ့ကြတယ်လို့ပြောပါတယ်။သူတို့ရဲ့ဆောင်ရွက်ချက်ကြောင့်အိန္ဒိယနိုင်ငံမှာကလေးငယ်၅သန်းကျော်ကိုကျောင်းတွေမှာစာနောက်မကျအောင်လက်တွဲခေါ်တဲ့အစီအစဉ်တွေကိုထိထိရောက်ရောက်လုပ်ပေးနိုင်ခဲ့တယ်လို့နိုင်ငံတော်များများမှကျန်းမာရေးဆိုင်ရာကာကွယ်ဆောင်ရှောက်မှုအတွက်ငွေကြေးအမြောက်အများသုံးပြီးပံ့ပိုးကူညီမှုတွေလုပ်လာစေတယ်လို့စုကြေညာစင်မှာပြောကြားသွားပါတယ်။နိုဘယ်ဆုရတဲ့စီးပွားရေးပညာရှင်၃ယောက်အနေနဲ့ဒေါ်လာ6သိန်းကျော်နဲ့ညီများတဲ့စုကြေးကိုခွဲဝေရရှိကြမှာဖြစ်ပါတယ်ရှင်
။အာဆီယံရှိတော်အရှသင်းဝင်ဖြစ်တဲ့ BNN နိုင်ငံဟာဒေတာရင်းမှာအရှိန်ဟုန်နဲ့ဖွံ့ဖြိုးတိုးတက်လာတယ်လို့Standard Charter Bank ကထုတ်ပြန်တဲ့အညွန်ကိန်းစည်းမှာပေါ်ပြထားပါတယ်။နိုင်ငံ၏အနေနဲ့အနာဂတ်မှာစီးပွားရေးအရာဘယ်လောက်ထိတိုးတက်အောင်ဆောင်ရွက်နိုင်မလဲဆိုတာပေါ်အခြေခံတွက်ချက်ပြီးတော့ကမ္ဘာကုန်သွယ်ရေးအခန်းကဏ္ဍမှာတောက်ပလာမယ့်ခြေပွင်များဆိုပြီး Standard Charter Bank ကထုတ်ပြန်တာပါ။ကမ္ဘာတစ်လွှားကအလားအလာရှိတဲ့နိုင်ငံတွေထဲမှာ BNN ဟာအဆင့်6နေရာချိတ်ခဲ့ပြီးတော့ဒေတာရင်းမှာတော့ Indonesia ထိုင်းနိုင်ငံတွေကိုကျော်တက်ပြီးအဆင့်1ချိတ်ခဲ့ပါတယ်။တရုတ်နဲ့ American ကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေတဲ့အချိန်မှာ လမ်းမဆက်သွေးရေးနိုင်ငံတကာနဲ့ကုန်သွယ်ရမှာလိုအပ်တဲ့ဝန်ဆောင်မှုတွေပါဝင်တဲ့အခြေခံစောင့်အောင်တိုးတက်ကောင်းမွန်မှုကမ္ဘာဒေသတည်တည်ကနိုင်ငံတွေနဲ့ကုန်သွယ်နိုင်ခဲ့တဲ့အပြင်နိုင်ငံရေးအရာတည်ငြိမ်မှုရှိတာကြောင့်လဲဒေတာတွေအခုလိုပူဆွဲခဲ့တာလို့စီးရင်ထုတ်ပြန်တဲ့ Standard Chartered Bank ကဆိုပါတယ်1959ခုနှစ်ကစင်ကာပူမှာစတင်အုပ်ချုပ်ခဲ့တဲ့လူလူလှရှမှုပါတီပြီးရင်1985ခုနှစ်ကနေ BNM မှာစတင်အုပ်ချုပ်ခဲ့တဲ့ကွန်မြူနစ်ပါတီရဲ့တက်တန်းဟာအရှိတောင်အာရှမှာတက်တန်းအကြဆုံးအုပ်ချုပ်ထားနိုင်တဲ့ပါတီလေးဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံမှာတိမ့်စီထားတဲ့မူရည်စေဝါတွေကိုပြန်ရောင်းစားခဲ့တဲ့ရဲအယားရှိတွေကိုအကာအကွယ်ပေးတယ်ဆိုတဲ့ဆွဆွဲမှုနဲ့ရင်ဆိုင်နေရတဲ့ရဲချုပ်ယာရုကနေနှုတ်ထွက်သွားပါတယ်ဖိလစ်ပိုင်ရဲဌာနအကြီးအကဲရဲဘော်ချုပ်ကြီးအော့စကာအဘီယယယ်ဒေးကသူ့ပေါ်ဆွဆွဲချက်တွေကိုညှင်းဆန်ပေမဲ့ယာရုကနေနှုတ်ထွက်ဖို့ဆုံးဖြတ်ကြောင်းပြောကြားခဲ့ပါတယ်။နိုင်ငံရဲ့ရဲချုပ်မဖြစ်ခင်ပြည်내ရဲချုပ်အဆင့်နဲ့2013ခုနှစ်တုန်းကဖမ်းမိထားတဲ့မူရည်ဆေးပမာဏအများအများပြန်ရောင်းစားခဲ့တဲ့သူ့လက်အောက်ရဲတွေအရေးမယူခံရအောင်လို့ဝင်ရောက်အကာအကွယ်ပေးခဲ့တယ်လို့လွှတ်တော်ကြားနာပွဲတစ်ခုအတွင်းမှာဆွဆွဲခံရတာပါ။လွှတ်တော်မှာတခြားအကြောင်းအရာတစ်ခုနဲ့ကြားနာပွဲအတွင်းအနားယူထားတဲ့ရဲဘော်ချုပ်ကြီးတယောက်ကဒီအကြောင်းကိုမတော်တဆပြောကြားခဲ့တာပါ။သူ့ပေါ်ဆွဆွဲပြောနေတာတွေနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့ဆွဲဆိုခံရတာမရှိခဲ့တယ်လို့အုပ်ချုပ်ရေးစည်းကမ်းတွေနဲ့အရေးယူခံခဲ့ရတာမျိုးလည်းမရှိဘူးလို့ရဲဌာနချုပ်မှဒီကနေ့မနေ့အစောပိုင်းကနောက်ဆုံးပြောကြားခဲ့တဲ့မင်ကွန်းထဲမှာပြောကြားသွားပါတယ်။နိုဝင်ဘာ၈ရက်နေ့မှာပြင်ဆင်သွားဖို့စီစဉ်ထားတာဖြစ်ပေမဲ့သတင်းပတ်ပိုင်းဆော့ပြီးတော့ယာရုကနေနှုတ်ထွက်သွားတာလည်းဖြစ်ပါတယ်။ရဲဘော်ချုပ်ကြီးအယ်ဘေယယ်ဒေးဟာမနီလာမြို့တော်ရဲချုပ်ယာရုကနေနိုင်ငံတော်ရဲချုပ်ရဲဌာနရဲချုပ်ဖြစ်ပြီးခဲ့တဲ့နှစ်ကာလကမှခန့်အပ်ခံရတာဖြစ်ပါတယ်ရှင်။
အမေရိကန်သူတမရဟောင်းဂျိုးဘိုင်ဒန်ရဲ့အသားဖြစ်သူဟန်တာဘိုင်ဒန်ကယူကရိန်းနဲ့တရုတ်နိုင်ငံကလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့မတမာမှုတွေဘာမှလုပ်ထားတာမရှိကြောင်းခုခံပြောကြားလိုက်ပါတယ်။ဟန်တာနဲ့ပတ်သက်ပြီးတော့နိုင်ငံစလုံးကစုံစမ်းစစ်ဆေးပေးဖို့တမရဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာတော့သူကတနင်္ဂနွေနေ့မှာကြီးညာချက်ထုတ်ကောက်ွယ်ပြောကြားလိုက်တာပါ။ယူကရိန်းနိုင်ငံကဘာရစ်မာစွန့်အင်ကုမ္ပဏီမှာဘုတ်အဖွဲ့ဝင်အဖြစ်ငါးနှစ်တာဆောင်ရွက်ခဲ့ချိန်မှာမတမာမှုတွေရှိခဲ့တယ်လို့တမရထရမ့်ကဆွဆဲထားပေမဲ့ပြည်တွင်းပြည်ပဥပဒေထိန်းသိမ်းဌာနတွေကတော့ဟန်တာဘိုင်ဒန်အနေနဲ့ဘာမှမလုပ်ခဲ့တာမရှိဘူးဆိုပြီးပြောဆိုထားတာပါဘာရစ်မာဘုတ်ဖွဲ့ဝင်အဖြစ်ကနေလဲပြီးခဲ့တဲ့ဧပြီလကဟန်တာဘိုင်ဒန်နှုတ်ထွက်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ
တနင်္လာညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Website စာမျက်နှာမှာနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတနင်္လာညအတွက်အထိတ်တရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့တောက်ကြာနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထဲမှာအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကဖမ်းသွားတဲ့အရက်သား30ကျော်ကိုစီးစစ်နေတယ်လို့အေးအေးတာဝန်ရှိသူတွေကပြောပါတယ်။ဖမ်းဆီးခံရတဲ့အထက်မှာပါတဲ့မိသက်တပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်ရဲ့အဓိကကြားတဲ့အရန်အင်အားအဖြစ်နဲ့အေးအေးအဖွဲ့ကသဘောထားတယ်လို့ပြောပါတယ်။မြန်မာစစ်တပ်ဘက်ကလည်းအဖမ်းခံရသူတွေလွတ်မြောက်ရေး၊နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်နေပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်မြောက်ဦးစစ်သွေးကလန်းကံကြီးကွေးမှတ်တိုင်မှတ်129နီးမှာဆွေပြည်သိခရီးသည်တင်ရင်နဲ့လိုက်ပါလာတဲ့မိတာတပ်ဖွဲ့ဝင်19ဦးနဲ့ခရီးသည်10ဦးတို့ကိုအေးရခိုင်လက်နက်ကိုင်ဖွဲ့ကနေပြီးခဲ့တဲ့တောက်ကြနေ့ကဖမ်းဆီးခေါ်ဆောင်သွားခဲ့တာပါလက်ရှိဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုစီစစ်နေစဲလို့အေးပြောခွင့်ရခိုင်တုခါကအခုလိုပြောပါတယ်
အဲ့ဒီဖန်စီထားတဲ့သူတွေကိုသူတို့ပြောသလိုမျိုးမိသားတကယ်စည်ရလားဆိုတဲ့ဥစ္စာတကောတော့ကျွန်တော်တို့ဆက်ပြီးတော့စီစစ်နေတော့မှရှိသေးတယ်ဗ
ျဖန်စီထားတဲ့သူတွေထဲမှာမန္တလေးတိုင်းစီးပင်ကြီးတင်တန်းကျောင်းကနေမြောက်ဦးကိုပြန်လာကြတဲ့မိသားတပ်ဖွဲ့ဝင်တွေပါဝင်နေတာကြောင့်စီစစ်နေစဲကာလအတွင်းကြိုတင်ပြောဆိုလို့မရကြောင်းခိုင်တုခကပြောပါတယ
်မိသားဆိုလို့ရှိရင်လည်းပဲနော်တကယ်မိသားဖြစ်နေရင်တော့မှမိသားဆိုတဲ့ဥစ္စာကဒါဒီစစ်တပ်ရဲ့ဒီရန်အင်အားတွေထေးကဒါအဓိကဟိုအစိုက်ပိုင်းတွေလို့ပြောလို့ရတယ်ဟိုတိုင်မကြခင်ကတော့မှသူတို့အဲ့ဒီမှာဒီအစီဝေးလောက်တာရှိသေးတယ်စစ်တပ်ရဲ့အဲ့ဒီမှာရေးရမိတပ်ရဲ့အချင်းဦးစီးရပေါ့နော်သူတို့ဒီဟိုအေးဟိုနေပြီးတော့ဟိုထိထိရရပူပေါင်းရှင်မုန်းမယ်ဆိုပြီးအဲ့လိုမျိုးအစီဝေးတွေလောက်တာရှိသေးတယ်စစ်တွေပဲအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကလည်းပဲဒီလိုအပ်တဲ့ဟိုစစ်စစ်မှုတွေကတော့လောက်ရမယ်ဗျပြီးတော့ဒီစစ်စစ်ရေးဇုံထေးမှာဒီဝင်ရောက်လာတဲ့အဲ့ဒီမတင်ခါစရာလှုံ့ရှားသွားလာမှုတွေအားလုံးကိုတော့ဒါကျွန်တော်တို့ကတော့လုံခြုံရေးရစီစီရဖို့တာဝန်ရှိတယ်နော်လုံခြုံရေးရစစ်စစ်နေတဲ့ကာလမှာဘာလုပ်မယ်ဆိုတော့ဥစ္စာတင်ပြရတာကိုကြိုးပြလို့မရသေးဘူးဗ
ျမိတ္တတင်တန်းစင်းလူငယ်18ဦးနဲ့ဒူမီတာဦးစီမှုသူတို့ဟာစစ်တွေကြောက်တော်တန်တွဲကွာဘူတီတောင်စတဲ့ရခိုင်ပြည်နယ်မြို့နယ်တီတီကဖြစ်ပြီးတော့ဇီးပင်ကြီးကနေတင်တန်းစင်းပြီးနေရတီတီကိုပြန်လာကြဆင်အခုလိုဖမ်းဆီးခံခဲ့ရတာပါ မိသားသက်ဖွဲ့ဝင်တွေဟာတမတော်ရဲ့အယံအင်းအဖြစ်ကြောင်းအေအေဖွဲ့ရဲ့ပြောဆိုမှုပေါ်မှာအနောက်ပိုင်းတန်းစစ်တမ်းနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ်
။အဲဒီမိသားသက်ဖွဲ့ဝင်တွေဆိုတော့ဘာမှတမတော်အယံအင်းရယ်ဆိုတော့ရှောက်ပြောတာ။ဆိုတော့သူ့ဟာအပြုဆိုပြီးလုပ်နေတဲ့အဖွဲ့ကြီးကိုဒီကောင်လေးကြည့်တယ်သူ့ဟာရှောက်ပြောတာ။
ဖန်စီထားတဲ့သူတွေထဲမှာမိတာတပ်ဖွဲ့ဝင်19ဦးအေရှာဝေါ်ကွန်မြူနတီဝန်ထမ်း10ဦးနဲ့ခရီးသည်ပေါင်း30ကျော်ပါဝင်နေတာပါအပြည့်မရှိတဲ့သူတွေပြန်လုပေးရဟာရုံချုပ်ရညွှန်ကြားချက်ရလှုပ်ဆောင်သွားမယ်လို့ခိုင်တုခကဆက်ပြောပါတယ်
ဒီအပြည့်မရှိတဲ့လူတွေကိုတော့ဒါနောက်ပိုင်းမှာတော့ဒါကျွန်တော်တို့အကောင်းဆုံးဆောင်ရွက်မှာပေါ့နော်အဲ့တော့ကျွန်တော်တို့ရဲ့ဒီရုံချုပ်ကဆုံးဖြတ်ချက်နဲ့ပဲဆိုင်ပါတယ
်အဖန်စီခံရတဲ့သူတွေပြန်လဲလွတ်မြောက်ရေးနဲ့နေမြေလုံခြုံရေးအတွက်သတ်မတော်ကနေနေမြေလုံခြုံရေးဆောင်ရွက်နေတယ်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ကဘူမူကြီးဝင်းစောဦးကပြောပါတယ
်ဘာမှဆက်သွယ်နေရတယ်ဆက်ပြီးတော့မှနေမြေချင်းတင်းမှုလုပ်နေတော့မရှိရဒါပဲပြောလို့ရတယ်ညာတော့ဘာမှမရကျွန်တော်တို့ကနေမြေချင်းလေးလုပ်နေတာပဲလေ
ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲဖြစ်စဉ်တွင်တမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်မတင်ကားသူတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနေ့အထိတမတော်ကနေတန်တရားနဲ့ဖမ်းဆီးစစ်ဆေးခံရတဲ့သူတွေရာနဲ့ချီရှိနေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ဘက်ကလည်းအစိုးရတမတော်လုပ်ငန်းနဲ့သက်ဆိုင်သူတွေကိုဖမ်းဆီးမှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်ကစီရေးအခြေအနေနိုင်ကွင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးတိုက်ပွဲတွေကြောင့်ငင်းညာရေးဆွေးနွေးပွဲတွေပေါ်မှာဘလို့တက်ရောက်မှုရှိသလဲဆိုတာကိုကြည့်ရအောင်ပါအခုလာတယ်မှာပဲမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့တက်မတော်အစိုးရငင်းညာရေးအဖွဲ့တို့အပြစ်ခတ်ရဲစဲရေးအတွက်ဆွေးနွေးမှုတွေပြုလုပ်ဖို့ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ထဲမှာအခုရက်ပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားတွေထိခိုက်သေးတဲ့အထိတိုက်ခိုက်မှုတွေရှိလာတာကတော့ငင်းညာရေးလုပ်ငန်းစဉ်အတွက်အကျိုးရှိမှာမဟုတ်ဘူးလို့တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့စစ်တပ်ဘက်ကထိုးစစ်ဆင်လာတဲ့အတွက်ဒီလိုတိုက်ပွဲတွေဖြစ်ရတာလို့ပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်
။မြောက်ပိုင်းလက်နက်ကိုင်လေးဘွဲ့နဲ့အစိုးရကိုယ်စားလှယ်တွေတက်မတော်ဘက်ကကိုယ်စားလှယ်တွေအပြစ်ရစဲရေးကိစ္စနဲ့ပတ်သက်ပြီးဒီလအောက်တိုဘာလတွေ့ဆုံသွားဖို့ရှိနေပါတယ်။ဒါပေမဲ့လည်းဒီမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ AA, MNDAA, TNLA နဲ့KIA တက်တည်ရှိတဲ့နေရာမှာနှစ်ဖက်ပြစ်ခတ်မှုတွေရှိနေလို့ငင်းညာရေးဆွေးနွေးပွဲကိုတွားနိုင်ပါမလားဆိုတဲ့ဝေဖန်မှုတွေလည်းရှိနေတာပါ။အရသားတွေထိခိုက်မှုရှိလာတာနဲ့ပြစ်ခတ်တိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနေရတာကငင်းညာရေးလုပ်ငန်းစဉ်အတွက်အကျိုးဖြစ်မှာမဟုတ်ဘူးလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းက VOA ကိုပြောပါတယ်။
တော်ကဲဒီတစ်ပတ်နောက်ပိုင်းမှာစိန်ကြီးမျိုးလယ်မှာဖြစ်ခဲ့တာဟာဆိုရင်တော့တက္ကသိုလ်တို့ပုတ်ချုပ်မှုလုံခြုံရေးဆောင်ရွက်နေတဲ့ကျွန်တော်ရင်ငန်းကိုပြစ်ခတ်ခဲ့တာမျိုးရှိတယ်။အဲ့လိုမျိုးပြစ်ခတ်ခဲ့တာမျိုးကတော့ကျွန်တော်ငင်းငယ်ရေးလုပ်ငန်းစဉ်ရည်အပေါ်မှာအပေါင်းလက္ခဏာအောင်တဲ့သဘောတော့မရှိဘူး။ကျွန်တော်ကွယ်လွယ်နေရာမျိုးတွေဟာဒီကငင်းငယ်ရေးလုပ်ငန်းစဉ်အတွက်တော့ပြည်ပြောက်ကြအကျိုးရှိဆုံးတွေကအားလာတော့မရှိပါဘူး။
ပြည်တွင်းစစ်ရပ်တန့်မှုနဲ့တစ်ဖက်သက်အပြစ်ရစဲဖို့ရည်ရွယ်ပြီးဒီနှစ်ကုန်အထိထိုးစစ်ဆင်တိုက်ခိုက်ရာတွေကိုရပ်ဆဲမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်သုံးဘွဲကစက်တင်ဘာလ20ရက်မှာကြေညာခဲ့ပါတယ်။ဒါပေမဲ့လည်းတပ်မတော်ဘက်ကထိုးစစ်တွေဆက်ပြီးရှိနေကြောင်းရခိုင်လက်နက်ကိုင် AA ရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုပြောပါတယ်။
ထိုးစစ်တွေမလုပ်ဘူးဆိုပြီးတော့မှဒါကျွန်တော်တို့ဘက်ကဥစ္စာပေါ့နော်ဒါရပ်တန့်ထားတာရှိတယ်ဒီအခုဆွေးနွေးပွဲကိစ္စနဲ့ပတ်သက်လို့ကတော့ဒါကျွန်တော်တို့ဘက်ကတော့အမြဲတမ်းဒါတကောက်ဖွင့်ထားတဲ့ကိစ္စပြဆိုတော့အခုဒီမြေပြင်မှာတိုက်ပွဲတွေကဆက်ဖြစ်နေတယ်ဆိုတဲ့ဥစ္စာကလည်းပဲဒါကျွန်တော်တို့ဘက်ကသွားတိုက်လို့ဖြစ်တာမဟုတ်ဘူးတကယ်လို့ဒါဘာမှစစ်တပ်ဘက်ကနေပြီးတော့ထိုးစစ်တွေကိုရလိုက်မယ်ဆိုလို့ရှိရင်တော့ဒီမြေပြင်မှာအခုဖြစ်နေတဲ့တိုက်ပွဲတွေရပ်သွားနိုင်တဲ့အနေအထားတွေရှိတယ်ဗ
ျမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့အစိုးရအပြင်တမတော်ဘက်ကကိုယ်စားလှယ်တချို့မကြခင်ပြန်တွေ့ကြဖို့သဘောတူညီခဲ့တဲ့အနေအထားမှာရခိုင်နဲ့ရှမ်းမြောက်မှာတိုက်ပွဲတွေပိုပြီးခက်ဆိတ်ဆိတ်ဖြစ်လာပါတယ်။တစ်ဖက်မှာတိုက်ပွဲတွေရှိနေပြီးတစ်ဖက်မှာလည်းဆွေးနွေးပွဲတွေရှိနေတဲ့ပုံစံအတိုင်းဆိုရင်တစ်ချိန်ချိန်တော့တိုက်ပွဲတွေလျှော့ချနိုင်လိမ့်မယ်လို့မြင်ကြောင်းစစ်ရေးနိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်စုကသုံးသပ်ပါတယ်။
တိုက်တော်မထူးဘူးလားဒီတိုက်ပွဲကတော့ရလို့ရမှာမဟုတ်ထင်တယ်ဒီရခိုင်ဘက်မှာလည်းတိုက်ပွဲဖြစ်တာမကောက်ဘူးမြောက်ဘက်မှာဆိုတော့တိုင်ကြီးတဲမှာတိုက်ပွဲဖြစ်တာတွေ့ရတယ်အဲ့တော့တိုက်ပွဲတွေဖြစ်လို့ဆွေးနွေးပွဲကတော့မဆုသွားမှာတော့မဟုတ်ဆွေးနွေးပွဲကတော့ရှိနေမှာပါဒါပေမဲ့ဘာဖြစ်လို့လဲဆိုတော့သူတို့အနေနဲ့တကယ်အရေးကြီးတဲ့ချက်တွေမှာသဘောတူညီချက်မရမချင်းရတော့တိုက်ပွဲလျှော့ချဖို့ဖြစ်နိုင်မှာမဟုတ်
လက်ရှိမှာကရင်မျိုးသားအစည်းအရုံး KNU အပါအဝင်တနင်္ဂနွေအပြည့်ရက်လက်မှတ် NCA ရေးထိုးထားတဲ့လက်နက်ကိုင်စစ်ပွဲရှိပါတယ်NCA ထိုးထားရဲ့ဖွဲ့ရီမှာနိုင်ငံရေးဆွေးနွေးပွဲတွေပါဝင်တခြားတန်းတူအခွင့်အရေးတွေမမြင်ရသေးတဲ့အပေါ်မှာကျန်တဲ့လက်နက်ကိုင်ဖွဲ့တွေကဝေဖန်ထောက်ပြကြပါတယ်။ဒီအခြေအနေတွေကိုရှောင်နိုင်မှုဆိုရင်အစိုးရအနေနဲ့တိုင်းရင်းသားအခွင့်အရေးတွေနဲ့ပတ်သက်ပြီးပြည်ပြင်းဖော်ထုတ်သင့်ဖို့လိုကြောင်းဦးမောင်မောင်စုကပြောပါတယ်။
တ တကယ်တိုင်းနာခွင့်နဲ့ပတ်သက်ပြီးဥပဒေပိုင်းရာရောလက်တွေ့ပိုင်းရာရောတိုင်းနာတွေကပါခွင့်မှရဲ့ထူးရလာတာမရှိသေးရင် SC လမ်းကြောင်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တန်လျာဝင်လာတတ်တာထုံးစံမယ်အဲ့လိုအခြေအနေမျိုးပေါ်မလာသေးဘဲနဲ့တော့ SC နဲ့ပတ်သက်ပြီးတော့မထူးရသေးတဲ့လူတွေအယုံကြည်မရှိတာသိပြီးတော့အံ့ဩစရာကိစ္စတော့မဟုတ်ပါဘူး
တိုက်ပွဲကြီးရေမဟုတ်ပဲတိုက်ပွဲငယ်တွေဂျူကြားဖြစ်နေရကြောင်းငိမ့်ညာရေးဆွေးနွေးပွဲကိုထိခိုက်နိုင်မှာမဟုတ်ကြောင်းလဲတက်မတော်အငိမ့်စားအရာရှိနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာအောင်မျိုးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်တစ်ဖက်ဖက်ကနေပြီးတော့ထိုးစစ်အတွင်လှုပ်လာတဲ့တိတာထင်ရှားတဲ့ဟိုလက်နက်ကိုင်းပဲလို့တက်ကပဲလို့ပြောရတယ်မရှိဘူးဆိုရင်တော့ငိမ့်ညာရေးဆွေးနွေးပွဲကိုတော့ကျွန်တော်တို့အထိခိုက်မရှိဘူးထိုးနေကြူစားပဲကျွန်တော်ဘက်ကလည်းသခိုင်းတွေကိုတွတ်တိုက်တယ်ပိတ်နေပါ냐ဆိုတော့ဒါတော့ major off ပေါ့အဓိကစစ်စစ်အဲ့ဒါမျိုးမရှိဘူးဆိုရင်တော့ကျွန်တော်တို့အပြစ်ခံရဆဲရေးဆွေးနွေးပွဲပေါ်မှာဘာမှထိခိုက်မှုမရှိပါဘူးချစ်တွေ့မှုတွေတိုက်ပွဲဖြစ်မှုတွေတော့ဒါတွေကတော့အသေးတွေကတော့ရှိနေမှာဒါ PO ဖြစ်စဉ်လို့ပဲသဘောထားရမှာပေါ့နော
်အစိုးရငိမ့်ညာရေးကိုယ်စားလှယ်တွေတက်မတော်ဘက်ကကိုယ်စားလှယ်တွေမြောက်ပိုင်းမဟာမိတ်လေးဘွဲကကိုယ်စားလှယ်တွေနောက်ဆုံးအကြိမ်တွေ့ခဲ့တဲ့စက်တင်ဘာ18ရက်ဆွေးနွေးပွဲမှာသဘောတူညီချက်အချို့ရခဲ့ပေမဲ့တိကျရဲ့ဆုံးဖြတ်ချက်တစုံတရာမချနိုင်ပဲပြီးဆုံးခဲ့ရပါနှစ်ဖက်အပြည့်အစုံလက်မှတ်ရေးထိုးနိုင်ဖို့လက်ရှိတိုက်ပွဲရပ်တန့်နိုင်ဖို့စစ်ရှောင်တွေနေရပြောင်းနိုင်ဖို့နဲ့တက်နေရချထားရေးကိစ္စတွေကိုနောက်လာမယ့်တွဲဆုံပွဲရီမှာဆွေးနွေးကြဖို့ကိုလည်းသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်
မြန်မာနိုင်ငံရဲ့အခြေအနေကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကသတင်းကြွလာပြည့်အလှူပွဲတော်အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံတပ်ခရိုင်မဲဆောက်မြို့မှာတော့ထိုင်းနဲ့မြန်မာရွှေပြောင်းအလို့သမားတွေကမြန်မာတန်ခါအများစုပါဝင်တဲ့ထိုင်းနဲ့မြန်မာတန်ခါအပါ900လောက်ကိုလာပြည့်ကျော်တရက်နေ့အောက်တိုဘာလ14ရက်နေ့မှာတော့ထိုင်းနဲ့မြန်မာဗုဒ္ဓဘာသာဝင်တွေရဲ့ဘာသာရေးအရာအယိုးအယားဓလေ့ထုံးစံအတိုင်းစွန့်စားစိန်လောင်းလူပွဲကိုကျင်းပခဲ့ကြပါတယ်ဒါကတော့ထိုင်းမြန်မာနှစ်နိုင်ငံကြားတန်ဃာတော်တွေဗုဒ္ဓဘာသာဝင်တွေကြားယုံကြည်မှုကိုးကွယ်မှုဆိုင်ရာတွေမှာပို့ပြီးတော့မှရင်းနှီးမှုရလာအောင်ပူးပေါင်းဆောင်ရွက်မှုလုပ်တာဖြစ်ပါတယ်အကြောင်းစုံကိုတော့ VOA သတင်းတောက်မယေးမာကသတင်းပေးပို့ထားပါတယ
်ဆယ်စုနှစ်နှစ်ခုကျော်ကြာပြီဖြစ်တဲ့ထိုင်းနဲ့မြန်မာတန်ဃာတွေရဲ့အတူတူစွန့်စားစိန်လောင်းလူပွဲကိုတက္ကရာမဲဆောက်မြို့မှာအော်တိုဘာလ14ရက်နေ့ကကျင်းပခဲ့ကြတာပါဒီပွဲကိုထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ကဖုံးတော်ကြီးကျောင်းကတန်ဃာတော်တွေတီလာရှင်ကျောင်းကတီလာရှင်တွေပါလာရောက်အလှူခံခဲ့ကြကြောင်းရောင်ကြီးဥလို့သမားအဖွဲ့ရဲ့ရုံးတာဝန်ခံဦးမိုးကျော်ကအခုလိုရှင်းပြပါတယ
်နိုင်ငံတော်ကဘုရားဘာသာဝင်တွေဖြစ်တဲ့ခါကျတော့နယ်စပ်မှာရှိတဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဟိုမြောင်းဒီဘက်ကဒီတန်ဃာတော်တွေရောဒီထိုင်းဘက်ကတန်ဃာတော်တွေကနေပြီးတော့ပေါင်းပြီးတော့ကြတော့ဒီကအလှူရှင်တွေဒီဘက်မှာဒီသာတွေမှာရောက်နေတဲ့ကောင်လူသမားတွေပါဝင်နေရင်ဒီသားထိုင်းနိုင်ငံမျိုးတွေရောအကုန်လုံးကနေပြီးတော့ကြာဒါစွန့်လန်နေလောင်းနေတဲ့ဒလီထုံးစံတည်းရဲ့အနေနဲ့သူတို့ဒီအစင်လာမပြတ်မျက်စင်ကျင်းပါလာတာကျွန်တော်တို့စရောက်ကြရဆိုလို့ရှိရင်ဒီဘက်မှာဆိုလို့ရှိရင်အချိန်20နီးပါးလောက်ရှိနေစူပေါင်းပြီးတော့ကြာတော့ဗုဒ္ဓဘာသာဒလီထုံးစံနဲ့အညီစူပေါင်းပြီးကုသိုလ်ကြီးတဲ့ပွဲပဲနှစ်ဖက်တန်ဃာတော်ဒီလိုဖုန်ကြီးချင်းဖိတ်ထားတယ်နဲ့တူတယ်အဲ့လိုတန်ဃာတော်တွေကြွလာအကြောင်းကြောင်းထဲမှာတဲ့မနေ့ဆိုကြီးရောက်လာတဲ့ဥစ္စာဖုန်ဖုန်းတွေရှိတယ်ဟိုဘက်ကနေပြီးတော့အခါပေါ်လီလာရှင်တွေလည်းကြွလာတာရှိတယ
်ထိုင်းမြန်မာတန်ဃာတွေဗုဒ္ဓဘာသာဝင်တွေကြားမှာယုံကြည်မှုကိုးကွယ်မှုဆိုင်ရာတွေမှာပို့ပြီးတော့ရင်းနှီးမှုတွေရလာအောင်ပူးပေါင်းဆောင်ရွက်မှုတွေလုပ်တာဖြစ်တယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ဒီနေ့လာပြည့်ကျော်တရနေ့ပေါ့လေထိုင်းမြန်မာနယ်စပ်မှာဟာလာဒီဆွမ်းဆန်စိန်တောင်းတူကိုကျင်းပတာကဒီနိုင်ငံပေါ့နယ်စပ်မှာရှိတယ်ကျွန်တော်တို့ဘာသာရေးကဗုဒ္ဓဘာသာဝင်တွေအတွက်ပေါ့ဒီဗုဒ္ဓဘာသာမှာရှိတဲ့ကိုးကွယ်ကပုဂ္ဂိုလ်တွေဖြစ်တဲ့ဒီတန်ဃာတော်တွေကြားမှာလည်းဒါရင်းနှီးချစ်မှုတွေပို့ပြီးတော့ဟာလာလေးနေတဲ့အဲယုံကြည်မှုဆိုင်ရာကိုယ်မှုဆိုင်ရာတွေမှာဒီထိုးတဲ့အရာပို့ပြီးတော့ရင်းနှီးကြောင်းဝင်တဲ့ပုံစံအနေနဲ့ပြီးဆောက်ပြီးတော့ဒါမဲဆောက်မှာ20ရက်အတိုင်းကျင်းပတာဖြစ်တယ
်။စွန့်စားစဉ်အလှခံဖို့အတွက်ကရင်ပြည်နယ်အတွင်းကတန်ဃာတော်တွေနဲ့နယ်စပ်မှာသတင်းသုံးနေကြတဲ့တန်ဃာတွေသာမကမြန်မာပြည်တွင်းကတန်ဃာတချို့ကပါဒီစွန့်စားစဉ်အလှခံပွဲကိုလာကြတယ်လို့လည်းဦးမိုးကျော်ကဆိုပါတယ်
။တချို့အလှခံပုဂ္ဂိုလ်တွေကဒီဘက်မှာသတင်းသုံးတာတွေရှိတယ်။ဒါမှမဟုတ်လို့ရှိရင်မြန်မာပြည်ထဲမှာသတင်းသုံးပြီးတော့ဒီနေ့ဒီရက်ကိုကြွမြဲရှိခဲ့ဖိတ်ခတ်ထားတဲ့နိုင်ငံတော်ចောင်းနေရာတွေပြကြွာလာတယ်လေရှိတယ်မှာခံလို့ပဲပြင်ပြနေတဲ့ចောင်းနေရာကြီးလာရတယ်ပြင်ပြနေတဲ့ပါတဲ့အရင်ပြီးခဲ့တဲ့နှစ်တည်းရဆိုဘကူကလည်းပါတယ်ဘကူဘက်ကចောင်းနေရာတန်ဃာတော်ကကြွာတယ်ဒီစစ်စစ်လေးကိုအလူခံမဲ့အလူခံမှုဆိုပြီးတော့မြန်မာပြည်တွင်းထဲကဘုံចောင်းနေရာတချို့ ਆ ပါဒီဒီဘက်နဲ့အဆက်ဆက်ရှိတဲ့တန်ဃာတော်တွေကပါကြွာလာတာပေါ့အမှန်ရယ်တန်ဃာတစ်ဖက်တန်ဃာတော်တွေကနေပြီးတော့ဒီသားတွင်းထဲမှာထည့်လည်ပြီးစစ်စစ်လေးအလူခံတယ်ပေါ့နော်အဲ့ဒါကိုဒီသားတွင်းမှာရှိခဲ့ဒီရှစ်ပြောင်းမြန်မာလူသမားတွေရောထိုင်းတိုင်းနိုင်ငံမဲဆောက်မှာနေတဲ့နေရင်ဒေတာထိုင်းလူမျိုးတွေကနေအကုန်လုံးစုပေါင်းပြီးတော့ဆွေးနွေးနေနောက်လူတွေပွဲကြီးဖြစ်တယ
်။နှစ်စဉ်နှစ်တိုင်းမြန်မာတန်ဃာတွေအများဆုံးလာပြီးတော့အလှူခံကြတဲ့ဒီပွဲမှာ တန်ငါပါတထောင်ကျော်သွားတဲ့နှစ်တည်းလည်းရှိပါတယ်ဒီနှစ်မှာတော့ထိုင်းနဲ့မြန်မာတန်ငါပါ900လောက်ပဲလာရောက်လှူခံကြတာကိုလည်းတွေ့ရပါတယ်ရှင်
ထိုင်းခြေဆိုင်VOAသတင်းတောက်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်VOAမြန်မာပိုင်းရဲ့တနင်္လာညဂျန်မြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်း90ကျော်လောက်ကအမေရိကန်ပြည်ထောင်စုပတ်စယ်ဗေးနီးယားပြည်နယ်ရက်ဒင်းမြို့ကို ပေါ်တိုရီကိုအုပ်စုတစ်ခုပြောင်းရွှေ့အခြေချခဲ့ပါတယ်အဲ့ဒီအချိန်ကနေစလို့စပိန်စကားပြောတဲ့လက်တင်အမေရိကန်နွယ်ဝအုပ်ရေကတဖြည်းဖြည်းတိုးတက်လာခဲ့တာဆိုရင်တော့အခုဆိုရင်မြို့လူဦးရေရဲ့65%ကရာခိုင်နှုန်းရှိနေပါပြီဒီမြို့လေးရဲ့အနည်းစုနဲ့အများစုလူဦးရေကိုနိုင်ငံရေးအရအနီးကပ်စောင့်ကြည့်နေကြပါတယ်သမ္မတရွေးကောက်ပွဲတွေမှာအပြောင်းအလဲရှိတတ်တဲ့ပြည်နယ်တစ်ခုမှာနောက်နှစ်သမ္မတရ ကိုတော့ကိုငင်းချမ်းပြောပြပေးပါရှင်
။ပန်ဆယ်ဗေးနီးယားပြည်နယ်ရဲ့ပထမဆုံးပေါ်တိုရီကန်လက်တင်နယ်ပယ်တွေရဲ့စီတန်းလှည့်လည်ပွဲကိုရက်ဒင်မြို့မှာကျင်းပနေတာဖြစ်ပြီးစပိန်စကားပြောလက်တင်မျိုးနွယ်တွေရဲ့ဩဇာလွှမ်းမိုးမှုတိုးလာတာကိုမြင်ရတာပါ။နိုင်ငံရေးအရလွှမ်းမိုးမှုအနေနဲ့ကတော့6ဦးပါမြို့အုပ်ချုပ်ရေးကောင်စီမှာကော်ဖီဆိုင်ပိုင်ရှင်ဟိုဟာနီဆေဘတာဖရာတစ်တယောက်ပဲရှိပါတယ်။သူ့ရဲ့အတိုင်းဝိုင်းကိုမဲလာပေးဖို့နဲ့ဩဇာလွှမ်းမိုးဖို့ပညာပေးစည်းရုံးရတာမလွယ်ဘူးလို့ဆေဘတာဖရာတစ်ကပြောပါတယ်။
People feel disenfranchised.
Yuria mae pe kwe ma shi bu lo tin ja ba de. Thoro ye mae ri ko the ma twet bu lo tin ja pi lo mae pe yin le aya ma yak bu lo tin ni ja da ba.
Ready myo chang au chou ye apwe du au gatha Eddie Mohan ga di myo ye patthama au song Latin nwe bwa myo daw win phit la bu chou ban ni du ba. Di ga naingan yi in a su ri ha naingan tawan long tat yak nai ne lo du ga myin ba de.
Next year is going to be huge where the Latino
community. Namane ma Latin nwe bwa tai wai ni ne yue kaw pwe mae se si yo mu ri ma a pyaung le ri myai phit au lo nai me lo tin ma de.
2020ခုနှစ်မှာစပိန်စကားပြောလက်တင်နယ်ပါအများအပြားမဲပေးဖို့အရွယ်ရောက်လာကြမှာပါ။အဲ့ဒီထဲမှာအသက်18နှစ်အရွယ်တတီယာနာလေဗရူကအခုလိုပြောပါတယ
်။ And as young as I am
ကျမအရွယ်လူငယ်တွေဟာသူတို့ရဲ့လူအတိုင်းဝိုင်းမှာပိုးပြီးတော့ပါဝင်ပတ်သက်လာကြပြီးလူတွေမဲပေးချင်လာကြပါတယ်။ကျမတို့တိုင်းပြည်နဲ့အတိုင်းဝိုင်းပိုကောင်းအောင်လုပ်ဖို့ပါ။
2002ခုနှစ်တုန်းကမြို့ကောင်စီဝင်အဖြစ်အရွေးခံခဲ့ရတဲ့ပထမအဦးဆုံးပေါ်တိုရီကန်ဖြစ်တဲ့လူမှုရေးစုဦးတီထွင်သူအင်ဂျယ်ဖူဂျိုရီယာကဒီပွဲနဲ့စီတန်းလှည့်လည်တာကိုစီစဉ်သူတဦးဖြစ်ပြီးတော့ရက်ဒင်မြို့နဲ့ဘက်ခရိုင်ရဲ့တမနရွေးကောက်ပွဲမှာအရေးပါပုံသမိုင်းကိုအခုလိုပြောပါတယ
်အခုကလက်ရှိအမုန်းတရားတွေနဲ့စကားဖြစ်ပြောဆိုမှုတွေကြောင့်2010ရွေးကောက်ပွဲမှာအရေးကြီးပါတယ်နိုင်ငံရေးပါတီနှစ်ခုလုံးကိုလူတိုင်ဝမ်ကြီးတစ်ခုလုံးအနေနဲ့သတင်းစကားပေးရမှာပ
ါအမေရိကန်တမနဒေါ်နယ်ထရမ့်ရဲ့အကွဲအပြားဖြစ်စေတဲ့စကားတွေကြောင့်လို့လက်တင်နယ်ပွားတချို့ကအပြစ်တင်ပေမဲ့လည်း2016ခုနှစ်တုန်းကနိုင်ငံတော်ဝန်တချို့လက်တင်နယ်ပွား30ရာခိုင်နှုန်းလောက်ကသူ့ကိုမဲပေးခဲ့ကြပါတယ်။နန်စီရိုဒရီဂက်စ်နဲ့ဂျူနီယာခရုစ်မော်ရဲရိုကထရမ့်ကိုထောက်ခံသူတွေပါ
။ It's my heart.
ကျွန်မသူ့ကိုထောက်ခံပါတယ်။ဘာလို့လဲဆိုတော့လက်တင်နယ်ပွားတွေအတွက်အခွင့်အလမ်းတွေအများကြီးပိုရခဲ့တယ်လို့လက်တင်နယ်ပွားတွေကသူ့အယုံဖို့ဆိုင်လာပါတယ်
။ကျွန်တော်သဘောတူပါတယ်။ဒေါ်နယ်ထရမ့်ကိုကျွန်တော်မဲပေးခဲ့ပါတယ်။အခုသူလုပ်တာလည်းကောင်းနေတာပဲလေ။သူနောက်ထပ်၄နှစ်ထပ်တောင်းဝန်ထမ်းဆောင်မလားမသိပါဘူး။ဒါပေမဲ့ရခိုင်လည်းကျွန်တော်တို့ကကျေးဇူးပါတယ်
။ပန်ဆယ်ဗေးနီးယားပြည်နယ်မှာတရာခိုင်နှုန်းအောက်ထက်နည်းပြီးထရမ့်ကအနိုင်ရခဲ့တာပါ။ဒီမိုကရက်တွေကတော့2020မှာသူတို့ရဲ့ကိုယ်စားလှယ်လောင်းကိုလက်တင်နယ်ပေါ်ကမဲပေးသူတွေကတခဲနဲ့ထောက်ခံမယ်လို့ယုံကြည်ထားပြီးပန်ဆယ်ဗေးနီးယားပြည်နယ်ကသူတို့ကိုထောက်ခံတဲ့အထက်ပါမယ်လို့တွတ်ထားတာပါ။အဲ့ဒီလိုဖြစ်ခဲ့ရင်တော့လက်ရှိသမ္မတထရမ့်အတွက်ဒုတိယသက်တမ်းတာဝန်ထမ်းဆောင်ဖို့ဖြစ်နိုင်တော့မှာမဟုတ်ပါဘူးခင်ဗျာ။
ကိုငင်းကြမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့တော်ကြအတွက်သတင်းလော်ဝါတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လင့်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလော်နဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။လိုင်းလိုမီတာ25 32နဲ့58တို့ကနေဆက်လက်ထုတ်လင့်ပေးသွားမှာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2019ခုနှစ်အောက်တိုဘာလ14ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 1196 ကလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဒီ Facebook ပေါ်ကနေပြီးတော့လူတွေကဟိုဖုံးဝှက်ထားရည်လည်းအများကြီးရှင်းရှင်းမှာပေါ့နော်ဒါပေမဲ့သူတို့စိတ်ထဲမှာရှိတဲ့အကြောင်းအရာတော်တော်များများကိုထုတ်ပြီးတော့ပြောလာကြတယ်
။မငိမ့်အီအီထွေးရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူဒေသမှာတော့နိုင်ငံသားယင်းနှီးမြုပ်နှံမှုနဲ့ရင်းနှီးစိတ်ကန်တိဆောက်ရေးတွေစတင်မှုဆိုင်းပြေနေချိန်မှာပဲနိုင်ငံသားယင်းနှီးမြုပ်နှံမှုတွေအတွက်ဒေသရင်းကန့်သက်ချက်တွေကြောင့်ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းအလုတ်ကိုက်အခွင့်အလမ်းတွေကျင်းမြောင်းလာနေပါတယ်။အခြေခံဥပဒေအရနိုင်ငံသားယင်းနှီးမြုပ်နှံမှုအကျိုးမြတ်တွေအားလုံးကိုလည်းဗဟိုအစိုးရကချုပ်ကန်စီမံခန့်ခွဲတာကြောင့်ကြောက်ဖြူဒေသအတွက်ဘလို့နည်းနဲ့အကျိုးမြတ်ခံစား권ရနိုင်မလဲဆိုတာကိုတော့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတော့သူတေသနာလုပ်နေတဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းရေးမှူးကိုထွန်းကြည်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမသိင်္ဂီထိုက်တင်ပြထားတာနားဆင်ပါရှင်
ကြောက်ဖြူစီမံကိန်းကတော့ဟုတ်ကျွန်တော်သိရသလောက်ဆိုလို့ရှိရင်တော့ဒီ City ကတော့သူတို့ EIA ဆက်လောက်နေပြီပေါ့နော် EIA သူတို့ Scoping Meeting အဆင့်ကိုရောက်နေပြီဆိုတော့နောက် Company တစ်ခုကလည်းချပြီးတော့မကြေကျွမ်းမှချပြီးတော့ EIA လောက်ဖို့ရှိရကြသူတို့လည်းအခုဟိုပထမဆုံးအနေနဲ့ဆက်ပြီးတော့ဒေသကိုကွင်းစင်းတာရှိတယ်အဲ့တော့ဒီ Point Fuel တဲ့ Company ကလည်းအဲ့မကြေကျွမ်းပုံမှာပဲအခုလောက်ထားတဲ့ရင်းနှီးဆိုင်ကမ်းရဲ့အနားမှာသူကနောက်ထပ်ရင်းနှီးဆိုင်ကမ်းတစ်ခုဟိုလောက်ပြီးတော့ဒီဂျန်းခွဲတွေသူလောင်းဖို့ပေါ့နော်ရေနံတွေသူလောင်းဖို့ဆိုပြီးတော့အဲ့မှာသူတို့လည်း EIA လောက်နေတာရှိတယ်ဆိုတော့နှစ်ခုလုံးကတော့မြေပြင်မှာဒီ EIA process ကိုသွားနေကြတယ်ပေါ့မကြည့်ကြမှာလေအဲ့
တော့မြေသိမ်းရာသိမ်းပေါ့နော်သူတို့ဗာအဲ့ဒါမျိုးဟိုလှုပ်ရှားမှုမျိုးရောတွေ့ပါသေးလား
မြေသိမ်းတာတော့လက်ရှိရှင်ကြီးဟိုမရှိသေးဘူးဗျာမြေသိမ်းတာကတော့မရှိဘူးဒါပေမဲ့ဒီမကြည့်ကြ area မှာပတ်ဝန်းကျင်မှာရှိနေတဲ့အေးဟောဘဒီတိုးတွေတော့သူတို့ဝေအယောင်ဝေလောက်တာတော့ဘာလို့ကတော့အရင်ကတည်းကလည်းလောက်ထားပြီးအခုလည်းဆက်ပြီးတော့လောက်နေကြတော့မှာပဲ။အမှန်ဆိုရင်တော့ဒါကဒေသခံတွေကဒီနေ့တတူကမှီခိုးနေတဲ့အကြီးကဒီတိုးတွေပေါ့။အ
ဲ့တော့ဒီဒီတိုးတွေကိုသူတို့အယောင်ဝေလောက်တဲ့ခါရောက်တော့ဒေသခံနေနေစဉ်မှီခိုးနေရတဲ့ဆိုတော့ဒေသခံနေအပေါ်မှာရောတက်ရောက်မှုရှိနေပြီလား
။အခုလောလောဆယ်တော့သူတို့ကလည်း EIA process ကိုပဲတော့တောင်းနေတာဆိုတော့အဲ့လောက်ကြီးကတော့မြင်သာတဲ့တရားမှုတော့မရှိဘူးမြင်သာတဲ့တရားမှုတော့မရှိသေးဘူးပေါ့ဒီစီမံကိန်းကြောင့်တော့လေဒါမဲ့ဒီငါဖန်တဲ့ဒီဒီငါဖန်ပိုက်တွေကတော့အကြတိတွေတော့ရှိတာပေါ့ဗျာတစ်ဖက်မှာလည်းကျွန်တော်လုံဆောင်ရေးရဒီညာဖက်ပိုက်မဆိုင်ရဘူးဆိုတဲ့ဟာမျိုးစံတော့ဒီထောက်ပြန်ထားတာရှိရဲ့နောက်တစ်ခုကလည်းဒီ2008ကတည်းကဒီနိုင်ငံတကာရင်းနှီးမြှုပ်နှံကြောင့်သတ်မှတ်လိုက်တော့အဲ့ဒီမှာလည်းငါဖန်ခွင့်ကမရှိတော့ဘူးဆိုတော့ရတခန့်တွေကြွရတော့နင်းမဟုတ်ဘူးဒီအများကြီးတော့အကြရိုက်လာပြီပေါ့နော်ဆိုတော့စီမံကိန်းကစလာပြီဆိုလို့ရှိရင်တော့ကျွန်တော်သိတာတဲ့ဒီပိုက်ပင်မှုတွေပို့ပြီးတော့များလာမယ်အခုချိန်ထိတော့အဲ့လိုမျိုးမရှိသေးဘူးပေါ့
တခြားအလုတ်အကင်ပြောင်းဖို့သူတို့ရဲ့ဒီအသက်မွေးဝမ်းကြောင့်အလုတ်အကင်ပြောင်းတဲ့အခြေအနေပေါ့အစားထိုးအလုတ်အကင်မျိုးရောရှိပါသလား
အလောက်ကြီးကတော့ဒေသတွင်းမှာလည်းတခြားအစားထိုးလောင်းကန်ကဘာမှမရှိဘူးလေမရှိတော့မြို့ပေါ်မှာရှိတဲ့အရင်တော့ဒီ2008မတန်ခင်မှာမြို့ပေါ်မှာရှိတဲ့ဒီငါးဖိုင်လောင်းကန်သမားတို့တချို့ကတော့ဒီဘေးတွေမောင်းတာပေါ့ဘေးတွေမောင်းတယ်ဆိုတာဒီကယ်ရီလိုက်ပို့တာပေါ့လေမြို့ပေါ်မှာအဲ့လိုလောင်းကန်မြို့တွေကိုပြောင်းလာကြတာမျိုးတော့ရှိရဲ့
ဟိုဒေသခံတွေအနေနဲ့ဒီတရုတ်ကုမ္ပဏီတွေမှာအလုပ်ရတယ်ဆိုရင်တော့လှုပ်ချင်တယ်ဆိုတဲ့အနေအထားရောရှိပါသလား
ဒေသခံတွေကတော့ဒီလောက်ကြီးစင်းရင်းနေတာတော့သူတို့ဟိုလောက်ကန်ရရင်တော့လောက်ကြတာမျိုးတော့ရှိပါတယ် အဲ့လိုမျိုးတစ်ခါတစ်ခါတန်းရှင်းရေးနေပန်းခေါ်တာမျိုးတွေရှိတယ်။အဲဇေယုံတွင်းမှာရှိတဲ့ဒီရှားအမှိုက်တရဲတွေကိုတန်းရှင်းဖို့ခေါ်တဲ့အားမျိုးတွေမှာတော့ဘလောက်ကန်ရကြတာမျိုးတွေရှိတယ်
။ဒီစီမံကိန်းကနေပြီးတော့ဒေသခံတွေအတွက်ဖွံ့ဖြိုးရေးဘာတွေများလုပ်နေပါသလဲ။မြင်ရသလောက်လက်တွေ့
လက်တွေ့မြင်ရသလောက်တော့ဒီနှစ်ရဲ့စီတီကနေကြီးကြောင်းသားတွေကိုလွေအိုက်ပေးတာမျိုးတွေကြောပွဲလေးတွေပေးတာမျိုးတွေမြင်တယ်။နောက်စာအုပ်တွေလာပေးတာမျိုးတွေမြင်တယ်။တခြားတော့မရှိဘူးဒီတစ်ခါတော့ကျွန်တော်တို့ဒီကြောက်ဖြူမှာအဲ့ဒီစီတီကပဲလှူထားတဲ့ရုပ်စင်တာပေါ့ရုပ်စင်တာမှာဒီစက်ပြင်းသင်ဟောပေါ့လေယာစီပြင်းသင်တန်း6-9ရက်သင်တန်းတစ်ခုဖွင့်သွားတာရှိတယ်လူ30နောက်ပြီးတော့အင်္ဂလိပ်စကားပြောသင်တန်း2လပေါ့2လအင်္ဂလိပ်စကားပြောသင်တန်းဖွင့်ငယ်လို့တော့ကြားတယ်အဲ့မှာလူ30လောက်ဟိုသင်ကြတယ်ပေါ့လေ
အခုဒီအထူးစီးပွားရေးဆောင်ရောရင်းနှက်စိတ်ကန်းရောဟိုလုံးမဲ့ပမာဏကိုတော့တော်တော်လေး short လိုက်ပါတယ် short ပြစ်လိုက်တာတောင်မှပဲဟိုအရွယ်အစကတော်တော်လေးကြီးနေတော့မှာပဲဆိုတော့ဒီအခွင့်အလမ်းမှာဒေသခံတွေအတွက်ဘလို့မျိုးအလုတ်အကိုင်းနောက်ခါဒေသခံတွေရဲ့ဖွံ့ဖြိုးရေးအတွက်ဘလို့အခွင့်အလမ်းတွေရှိလာနိုင်ပါသလဲအခွင့်အလမ်းနေရှိအောင်ကြိုးစားဖို့နီလန်ရောရှိပါသလား
အခုစောင့်မဲ့ရင်းနှီးဆိုင်ကမှာတော့ဒါစီတီဖက်ကလည်းသူတို့လည်းရှင်းရှင်းလင်းလင်းပြောပါတယ်ဟောဒီတစ်ခါဟိုလာပြီးတော့ဒီ EI ရဲ့လောင်းမဲ့ constructor ဟောပေါ့ consulting company ကလည်းသူတို့လည်းပြောပါတယ်ကနေဒါ company ကသူတို့ဖက်ကလည်းပွင့်ပွင့်လင်းလင်းပြောတယ်ရင်းနှီးဆိုင်ကမှာတော့ဒေတာခံတွေအတွက်အလောက်ကအခွင့်အလမ်းမရှိဘူးဒါlog အလောက်အဖို့အစင်မပြေဘူးဘောနော်ဘာလို့အရင်ဒါက technician တွေပဲ log လို့ရနိုင်မယ်အလောက်ဆိုတဲ့အခါမှာဒေသမှာရှိနေတဲ့လူတွေကအဲ့ပညာရတွေဟိုတက်ထားတာမျိုးလူတွေအရင်နေတယ်မရှိဘူးဆိုတော့ဒီ unit second ကလည်းကျွန်တော်တို့ဒီပမာဏကို short လိုက်တာမျိုးတော့မဟုတ်ဘူးကျွန်တော်နားလေတလောက်ဆိုလို့ရှိရင်တော့ तू ကဒီရှိတဲ့ပမာဏကို तू ကသုံးဆင့်ခွဲပြီးတော့သွားမယ် fish 1အနေနဲ့ရှိမယ် fish 2အနေနဲ့ရှိမယ်ကျွန်တော် fish 3အနေနဲ့ရှိမယ်ပေါ့ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ဟုတ်ဆက်သွားဖို့ပဲရှိတယ်အရင်တုန်းကသွားထားတဲ့ဒီ program လေးတစ်ခုလုံးကိုတို့က short လိုက်တာမျိုးတော့မဟုတ်ဘူးဗျာဒါကိုကျွန်တော်တို့ကဒီအစူရနဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်မယ်ပြီးရင်အဲ့ second ကိုစပြီးတော့လေပတ်မယ်ရလာတဲ့ဟိုစပြီးတော့လေပတ်နိုင်ဆိုလို့ရှိရင်ဒုတိယအဆင့်ကိုသွားမယ်ပြီးရင်တတိယအဆင့်ကိုသွားမယ်အဲ့ဒါပြီးရင်ဒုတိယ second တစ်ခုကိုထပ်ပြီးတော့လုပ်မယ်အဲ့ second နှစ်ခုလုံးအောင်မြင်တယ်ဆိုလို့ရှိရင်တော့ဒီအထူးစည်းပွားရေးဆောင်ပေါ်ဆဲမှုဆောင်ကိုသူတို့ဟိုကန်ကြွယ်မယ်ဆိုပြီးတော့ပြောတယ်ဆိုတော့ဒေသခံတွေကတော့ဆဲမှုဆောင်ဆိုတာကိုမျှော်လင့်ကြတာမျိုးတော့ကျွန်တော်တွေ့တယ်လက်ရှိ process တန်းသွားမယ်ဆိုလို့ရှိရင်ဆဲမှုဆောင်ကတော့20ဒါမှမဟုတ်30အထိကြာနိုင်သေးတယ်ပေါ့နော်ဒါဖြစ်လာဖို့အတွက
်ဆိုတော့ဒီဆဲမှုဆောင်ဖြစ်လာရင်ရောဒေသခံတွေအတွက်အလုတ်ကန်ခွင့်လန်းကရောတေးချာရေရတဲ့အနေအထားမျိုးဖြစ်လာနိုင်မှာလားရှင
်ဒါကတော့ generation တစ်ဆက်ကိုကျွန်တော်တို့မွေးမြူရမှာပဲအခုအရှင်ရှိနေတဲ့လူတွေကတော့ဘာလို့မှမရဘူးဆိုတော့တေချာရပါပဲ။ဆဲမှုဆောင်ကလည်းဘယ်အရှင်မှဖြစ်လာမယ်ဆိုတဲ့ဟာကတိတိကျကျကြီးမရှိသေးဘူးဆိုတော့ဒါကလည်းကျွန်တော်တို့မျှော်လင့်ရရန်ခက်ပါတယ်။
အဲ့တော့ဒီရေနဲ့စိတ်ကန်းနေပြီးတော့ဒေသခံတွေရဲ့လူမှုစီးပွားရေးမှာဘာတွေအထောက်အကူဖြစ်နိုင်ပါသလဲရှင
်။လက်ရှိရှင်တိကတော့ဘိုးအစိုးရကအကုန်လုံးရှောက်ကန်ပြီးတော့ဘိုးအစိုးရကပဲဟိုပြန်ပြီးတော့ပြင်နေတယ်ကိုသူတို့သတ်မှတ်သလောက်ဟိုငွေကြီးပေါ်မှာအချိန်ကန်ပြီးတော့ပေးတာမျိုးပဲကျွန်တော်တို့တွေ့တယ်ဆိုတော့အော်ပြည်ထောင်စုပြည်နယ်ကလည်းဒီအခွန်ကိစ္စတော့တခြားဒီအများကြီးငွေခွဲဝေရေးကိစ္စတော့ပြည်ထောင်စုပြည်နယ်ကလည်းကျွန်တော်တို့ဒီနိုင်ငံမှာခွဲဝေထားတဲ့ဟာမရှိဘူးဆိုတော့ဒေသခံတွေကဘယ်လောက်ရမလဲဆိုတဲ့ဟာကတော့ပြည်ထောင်စုအစိုးရနဲ့ပြီးတော့ဘယ်လောက်ကြီးပြန်ပြီးတော့သနားမလဲဆိုတဲ့ပုံမှာပဲပုံတည်လင်းမယ်ဒါမှမဟုတ်ရင်လည်းကျွန်တော်တို့2008ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ပြီးတော့ပြည်ထောင်စုနဲ့ပြည်နယ်ရဲ့ရပ်ပံခွင့်ကိုတည်တည်ချာချာခွဲဝေနိုင်တယ်ဆိုလို့ရှိရင်တော့ဒီနေ့စကံကရလာတဲ့အခွင့်အခါတွေရှိမယ်တခြားအကျိုးအများခွင့်မှုတွေရှိမယ်အဲ့လိုပုံစံမျိုးကတော့ညှော်မှန်းလို့ရနိုင်တယ်ဗျ2008ဖွဲ့စည်းပုံကိုဘယ်လိုမှမပြင်ဆင်နိုင်ဘူးဆိုလို့ရှိရင်တော့ဒါဒေသခံတွေအတွက်ဟိုအခွင့်အလမ်းဆိုတာကျွန်တော်ထင်တယ်ပြည်ထောင်စုအစိုးရရဲ့အဲဟိုဘောစေတနာပုံမှာပဲမူတည်လင်းမယ်
မတ်တန်ဂီထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းဒီမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့မနက်ဖြန်အင်္ဂါညထိုင်လေလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာနားဆင်ပါရှင
်။ Rush Bank ya.ဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပေးရတာကလူထုကနေပြီးတော့ဒဲအတင်မြောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်ထိအားကောင်းကြံ့ခိုင်နေပြီလဲ အစိုးရအချုပ်ရေးပိုင်းကိုထင်းကျောင်းမောင်းနေနိုင်တဲ့အခြေအနေမှာရှိပါသလားလာမယ့်အင်္ဂါနေ့ညတိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တိုင်းလီလိုက်အစည်းအဝေးလွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင
်ဗျမနေ့ပြန်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VO ရဲ့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်နိုင်ငံတွေတစ်ခုနဲ့တစ်ခုကြားမှာတော့နှီးပညာတွေအပြိုင်ဆိုင်တီထွင်နေကြချိန်မှာကိုယ်နိုင်ငံတွေကနှီးပညာလုပ်ငန်းတွေကိုအကာအကွယ်ပေးတဲ့မူဝါဒဥပဒေတွေချမှတ်ကျင့်သုံးတာများလာတယ်လို့အမေရိကန်ခြေဆိုင်နှီးပညာဆိုင်ရာတက်သည့်ပညာရှင်များအဖွဲ့ ITIF ကပြောကြားခဲ့ပါတယ်။အဲ့ဒီလိုဥပဒေတွေထုတ်ပြန်နေတဲ့အထက်မှာအဆိုပါဆုံး၈နိုင်ငံကိုတော့ ITIF ရဲ့2019အစည်းအဝေးခန်းစာမှာအသေးစိတ်ဖော်ပြထားပါတယ်။ဘယ်နိုင်ငံတွေပါပါသလဲ။ဘလို့ဥပဒေတွေထုတ်ပြန်ကျင့်သုံးနေပါသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
ဘာနိုင်ငံတွေကြားမှာဒီနည်းပညာလုပ်ငန်းကြီးတွေကသူ့ရက်ကိုရှေ့ပြေးနေအောင်လို့ပို့ပြီးတော့ပြိုင်ဆိုင်လာကြတဲ့တစ်ချိန်ထဲမှာပဲ Digital ဆိုင်ရာကိုချိုးကြည့်မူဝါဒတွေတီထွင်ဖန်တီးမှုဆိုင်ရာကုံသွယ်ရေးအသာရမဲ့မူဝါဒတွေကိုအစိုးရတွေကချမှတ်နိုင်ဖို့ပို့ပြီးတော့စူးစမ်းလာကြတယ်တဲ့ကိုသားညုံကြီ
းဟုတ်တယ်ဗျအချိုးမြတ်များတဲ့နည်းပညာလုပ်ငန်းကြီးတွေကိုအကာအကွယ်ပေးနိုင်ဖို့အစိုးရတွေကမူဝါဒတွေချမှတ်လာတာကြောင့်မလို့အဲ့ဒီနိုင်ငံတွေနဲ့ပြိုင်ဆိုင်နေတဲ့နိုင်ငံတွေတွေမကပဲနဲ့တကဘာလုံးတီထွင်ဖန်တီးမှုစနစ်ကြီးတစ်ခုလုံးကိုထိခိုက်စေတယ်လို့IDIF ရဲ့အစီအစဉ်စာထဲမှာထောက်ပြထားတယ်မဆွေမြမော
။ American ခြေဆိုင်နည်းပညာဆိုင်ရာဒီတက်သည့်ပညာရှင်များအဖွဲ့ Information Technology and Innovation Foundation IDIF ကနည်းပညာဆိုင်ရာအစီအစဉ်ခန်းစာတွေကိုနှစ်စဉ်ထုတ်တာပါ။6ချိန်မြောက်အဖြစ်နဲ့အခု2019နှစ်စမ်းမှာထုတ်လိုက်တဲ့အစီအစဉ်ခန်းစာကတော့2018ခုနှစ်အတွင်းမှာတီထွင်ဖန်တီးမှုဘိုင်းနဲ့ဆိုင်တဲ့ဒီကုံသွယ်ရေးအသားရစီမံမူဝါဒတွေကိုအစိုးပြုရေးဆွဲကျင့်သုံးနေတဲ့အထက်ကအစိုးဆုံးနိုင်ငံတွေကိုရွေးထုတ်ပြထားတယ်ရှင့်။
ခင်ဗျတိုးတက်နေတဲ့နိုင်ငံတွေအပါအဝင်နိုင်ငံတော်များများကကိုယ့်နိုင်ငံတွေကနှီးပညာလုပ်ငန်းကြီးတွေကိုအသာရစေမဲ့စည်းကမ်းတွေဥပဒေတွေချမှတ်နေကြတယ်။အဲ့ဒီထက်မှအစိုးဆုံး၈နိုင်ငံကတော့တရုတ်၊အိန္ဒိယ၊ Indonesia၊ EU ၊ Italy ၊ Kenya ၊ Saudi Arabia နဲ့ Turkey နိုင်ငံတွေဖြစ်တယ်တဲ့
။အဲ့ဒီထက်ကဒီတရုတ်နဲ့အိန္ဒိယနိုင်ငံတို့ဆိုလို့ရှိရင်ဒီနှီးပညာနဲ့ဆိုင်တဲ့ကိုချိုးကြည့်မူဝါဒမျိုးကိုတစ်ခုတည်းတောင်မှမဟုတ်ဘူးနှစ်ခုလောက်ချမှတ်ကျင့်သုံးနေတာကိုအစိုးရခန်းစာထဲမှာအသေးစိတ်ပြောထားတယ်လေ။တရုတ်နိုင်ငံမှာတရုတ်နည်းပညာလုပ်ငန်းကြီးတွေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေကိုအသားပေးတဲ့ဥပဒေတွေမဟုတ်ဘူးပုဂ္ဂလိကဗန္နာငွေနဲ့ဒီစီးပွားဖြစ်လေလာသုတေသနလုပ်တဲ့တရုတ်လုပ်ငန်းတွေအနေနဲ့ data အချက်အလက်တွေကိုတရုတ်နိုင်ငံတည်းမှာပဲတင်ထားရမယ့်ဥပဒေအစ်ကိုလည်းပြဋ္ဌာန်းခဲ့တယ်တဲ့အဲ့ဒီဥပဒေမျိုးတွေကကမ္ဘာကုန်သွယ်ရေး WTO စည်းကမ်းတွေနိုင်ငံတကာဆန်တွေနဲ့မညီညွတ်ဘူးလို့ IDIF ကဆိုတယ
်အိန္ဒိယကတော့နိုင်ငံခြားလုပ်ငန်းတွေတက်တက်ကိုပြစ်မှတ်ထားခွဲကြတဲ့ e-commerce စည်းကမ်းဥပဒေတွေထုတ်ပြန်ခဲ့တယ်တဲ့ဒါရင်မကောက်ဘူးကုမ္ပဏီလုပ်ငန်းတွေရဲ့ငွေပေးချေမှုနဲ့ဆိုင်တဲ့ data အချက်လက်တွေကိုလည်းအိန္ဒိယနိုင်ငံတည်းမှာပဲထားရမယ်ဆိုတဲ့ဥပဒေကိုလည်းပြဋ္ဌာန်းတယ်ဒီဥပဒေမျိုးတွေကမလိုအပ်သလိုပဲအိန္ဒိယကုမ္ပဏီတွေကိုနိုင်ငံခြားကုမ္ပဏီတွေတက်တပန်းတောင်းလုပ်တဲ့ဥပဒေတွေလို့တော့မှ IDIF ကသုံးသပ်တယ်မဆုမြတ်မောင
်အင်ဒိုနီးရှားနိုင်ငံကကြတော့ဒီနိုင်ငံခြားကနေပြီးတော့တင်သွင်းတဲ့ digital product တွေဥပမာရုပ်ရှင်တို့စာအုပ်တို့ software တို့လိုမျိုး download လုပ်ယူတဲ့ဟာမျိုးတွေအပေါ်မှာလည်းသွင်းကုန်ကောက်ခံနိုင်အောင်လို့ဥပဒေပြင်ဆင်ချက်တွေလုပ်ခဲ့တာတဲ့EU ရောပါတမကာကကြတော့ digital ဘိုင်းဆိုင်ရာဝန်ဆောင်မှုနဲ့ဒီ digital နဲ့ဆိုင်တဲ့အကျိုးအမြတ်အပေါ်မှာအခွန်ကောက်ဖို့စူးစမ်းနေတယ်။အဲ့ဒါကကြတော့ American နည်းပညာကုမ္ပဏီတွေကိုပဲအထူးကပြစ်မှတ်ထားပုံရတယ်လို့မြင်နေကြတယ်လေ
။ Italy မှာလည်းရုပ်ရှင်လုပ်ငန်းတွေကိုအကာအကွယ်ပေးတဲ့အနေနဲ့ Netflix လိုကိုကြည့်ကျင်တဲ့ video တွေကိုပဲတည်ထောင်ကြည့်နိုင်မဲ့ video on demand streaming ဝန်ဆောင်မှုလုပ်ငန်းတွေကိုထိခိုက်စေတဲ့စီးမင်းဥပဒေတွေကိုတတ်မှတ်လို့အစိုးဆုံးဆင်းကိုအသွင်းခံရတာပဲ။တီထွင်ဖန်တီးမှုဆိုင်ရာကုံသွေးကြီးအတာရစီတဲ့ဥပဒေတွေထုတ်ပြန်ထားတဲ့အစိုးဆုံးနိုင်ငံ၈နိုင်ငံစီးမှာအမေရိကမပါပေမဲ့အမေရိကန်ကလည်းအဲ့လိုဥပဒေတွေထုတ်ပြန်တာမကောင်းတီထွင်ဖန်တီးမှုတွေကိုပူးပေါင်းဆောင်ရွက်ကြရမယ်ဆိုတဲ့အမြင်ကိုထိခိုက်စေတဲ့မူဝါဒတွေကုံသွေးခုနှစ်ကိုတတိကြီးချမှတ်ခဲ့တယ်ဆိုတာကို IDIF အစီအစဉ်စာထဲမှာဖော်ပြထားသေးတယ်ဗျ
အခုလိုမျိုးနိုင်ငံတွေကဒီ digital ဆိုင်ရာကိုချိုးကြည့်မူဝါဒတွေတီထွင်ဖန်တီးမှုဆိုင်ရာကုံသွယ်ရေးအသာရစင်မဲ့မူဝါဒတွေကိုချမှတ်လာကြတာကတကမ္ဘာလုံးရဲ့ဒီတီထွင်မှုဘိုင်းကုံသွယ်ရေးဘိုင်းကိုထိခိုက်စေတာတည်းမဟုတ်ဘူးတကမ္ဘာလုံးရဲ့တီထွင်ထုတ်လုပ်ရေးပြန်မြတိုးတက်မှုကိုလည်းကြာဆင်းစေတယ်လို့ IDIF အစီရင်ခံစာကပြောတယ်ကိုသားညုံရ
ကမ္ဘာမှာတီထွင်ဖန်တီးနိုင်စွမ်းအစွမ်းကုန်ဖြစ်ဖို့ကကိုကြိုးကြည့်မူဝါဒတွေမရှိဖို့အရေးကြီးတဲ့အတွက်ဒီကိစ္စကိုမူဝါဒချမှတ်တဲ့သူတွေအနေနဲ့ဘာကြောင့်လေးထားသင့်တယ်လို့ IDF ကလေ့လာသူတွေကပြောနေတာပါ။တီထွင်ဖန်တီးနိုင်လို့နိုင်ငံဝင်ငွေတိုးတက်စီရင်နေမဟုတ်ဘူး။နိုင်ငံရဲ့ရည်ရှိစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအရေးပါတယ်တဲ့။အမေရိကန်မှာဆိုလို့ရှိရင်နိုင်ငံစီးပွားရေးတိုးတက်မှုရဲ့တဝက်လောက်ကသိပ္ပံနဲ့နည်းပညာဖန်တီးမှုတွေကြောင့်ဆိုတာကိုဥပမာပေးရလိမ့
်။ရှေ့ပြေးနည်းပညာတီထွင်မှုတွေကကမ္ဘာဆိုင်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာလဲမရှိမဖြစ်လို့ရဲဆိုတာကို IDRF ရဲ့အစီရင်ခံစာမှာအသားပေးဖော်ပြထားသေးတယ်ကိုသားညုံရ
။တီထွင်ဖန်တီးမှုတွေအောင်မြင်မှုဆိုရင်လဲအသေးချာတောင်ပေါင်းစုံကစဉ်းစားသုံးသပ်ပြီးအားပေးတဲ့မူဝါဒတွေရှိဖို့လိုတယ်။အစိုးရဘက်ရောပုဂ္ဂလိကလုပ်ငန်းဘက်ကပါခိုင်ခိုင်မာမာပံ့ပိုးပေးဖို့လိုတယ်။စွန့်စစလုပ်ဖို့လည်းလိုတယ်တဲ့မဆမြမော
။နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီဖန်တီးမှုတွေအကောင်းဆုံးလုပ်နိုင်ဖို့အတွက်အရေးကြီးတဲ့အချက်၃ချက်ကိုလဲ IDRF နည်းပညာတက်သည့်ပညာရှင်များအဖွဲ့ရဲ့အစီရင်ခံစာထဲမှာအကြံပေးပါတယ်။ဈေးကွက်ကိုကြီးနိုင်သမျှကြီးအောင်ဖွင့်ပေးဖို့ဈေးကွက်အပြင်ကနေပြိုင်ဆိုင်မှုတွေကိုထိန်းချုပ်ကန့်သတ်ဖို့နဲ့ညာနာပစ္စည်းတွေကိုခိုင်ခိုင်မာမာအကာအကွယ်ပေးဖို့ဆိုတဲ့အချက်၃ချက်ကနည်းပညာဆိုင်ရာကမ္ဘာကုန်သွယ်ရေးမှာအဓိကကျတဲ့အချက်၃ချက်ဖြစ်တယ်လို့အကြံပြုပါတယ်။နည်းပညာရှေ့ပြေးနေတဲ့နိုင်ငံတွေထဲမှာအမေရိကန်ကထူးခြားတာကတော့ဒီအချက်အလက်တွေကိုအကာအကွယ်ပေးနိုင်မဲ့တနိုင်ငံလုံးအကျုံးဝင်တဲ့ဥပဒေမျိုးမရှိသေးပါဘူး။ပြည်내အစ်စ်မှာပဲဥပဒေတွေရှိတယ်။အဲ့ဒီဥပဒေမျိုးတွေကလည်းဒီအများပြည်သူကျန်းမာရေးဆိုင်ရာအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့၊ဗန်နာရေးအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့ပဲရှိပါတယ်။အဲ့ဒါကြောင့်မို့လို့ဒီအမေရိကန်နည်းပညာလုပ်ငန်းကြီးတွေက data အချက်အလက်တွေကိုအားလုံးခြုံပြီးတော့အကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့ကြိုးစားနေကြတာပါ။ဥပဒေတွေဆွဲတဲ့အခါမှာလည်းအမေရိကန်ရဲ့ digital အခြေခံနဲ့စီးပွားရေးကိုလည်းမထိခိုက်ရအောင်တခါတခြားနိုင်ငံတွေနဲ့လည်းမျက်မျက်တတပြိုင်ဆိုင်နိုင်အောင်ဥပဒေတွေဖြစ်ဖို့လိုအပ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရှင
်။ကိုသားညုံကူညီတင်ဆက်ခဲ့တဲ့မဆုမျက်မွေရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့မဲရေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလောအစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောမှာတော့ကမ္ဘာမှာကြုံနေရတဲ့ဥရယာတီဖောက်ပြန်ပြောင်းလဲမှုတွေကိုဖြေရှင်းဖို့အစိုးရတွေကလှုပ်ဆောင်အောင်လို့ရည်မှန်းပြီးတော့ဘယ်ရုပ်ရှင်ဘယ်အမှုပညာရှင်တွေကြိုးပမ်းကြပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာသားဝင်ကသတင်းတူထွားတွေကိုပြောပြပေးသွားပါမယ
် The Anthropocene is the time in the geological record when humans have moved the planet outside its natural limits.
Humans go from being participants in the whole earth to being a dominant feature.
Anthropocene, the human epoch, တဘာဝကိုလူသားတွေလွှမ်းမိုးတဲ့ခေတ်ဆိုတဲ့အမှတ်တမ်းရုပ်ရှင်ကတော့ဥရယာတီဖောက်ပြန်ပြောင်းလဲမှုကိုတုံ့ပြန်ဖြေရှင်းဖို့နောက်ထပ်အရေးယူမှုတွေဖြစ်လာစေဖို့အတွက်ရည်မှန်းပြီးတော့ရိုက်ကူတာပါ။အဲ့ဒီထက်မှာတော့ကမ္ဘာမြေပေါ်ကတဘာဝအတိုင်းရှိနေရတွေကိုအစားထိုးလာတဲ့လူလုံးအဆောင်အုံတွေလူသားလှုပ်ရှားမှုတွေကိုဗီဒီယိုကွက်တွေနဲ့ထိထိမိမိရိုက်ကူပြသထားပါတယ်။Anthropocene လူသားနဲ့လူမှုအဖွဲ့အစည်းအဓိကဆိုတဲ့ဒီစလုံးကိုသိပ္ပံအတိုင်းဝိုင်းကအသုံးပြုလက်ခံထားတယ်ဆိုပေမဲ့လည်းဒီမှတ်တမ်းရုပ်ရှင်ထဲမှာတော့လူသားတွေဟာကမ္ဘာကြီးကိုခေတ်သစ်တစ်ခုစီကိုတွန်းပို့နေတယ်ဆိုတာကိုပေါ်လွင်အောင်လို့ရိုက်ကူးတင်ဆက်ထားပါဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ director ဖြစ်တဲ့ Jennifer Bagewell နဲ့ Nicholas D. Pansier တို့ကို writer သတင်းဌာနကတွေ့ဆုံမေးမြန်းထားတဲ့နေရာမှာတော့လူသားတွေဟာကမ္ဘာကြီးကိုချဲလဲကင်တွယ်ပြောင်းလဲပစ်တဲ့အခြေအနေကိုရောက်နေပြီလို့ပြောပြထားပါတယ်
These scientists who are part of the Anthropocene Working Group who have been doing research for 13 years on human influence.
ကမ္ဘာမြေစနစ်ကိုလူသားတွေလမ်းမိုးလာတာနဲ့ပတ်သက်လို့နှစ်ပေါင်း30ကျော်သုတေသနလုပ်ခဲ့တဲ့ Anthropocene Working Group ကသိပ္ပံပညာရှင်တွေရဲ့တွေ့ရှိသုံးသပ်ချက်တွေမှာတော့ကမ္ဘာကြီးဟာတဘာဝအတိုင်းဖြစ်ပျက်နေတာထက်လူသားတွေရဲ့ပြောင်းလဲတာကိုစီမံခံရတာကြောင့်အခုကာလဟာလူသားတွေဖရမ်မိုကြီးဆိုတဲ့ကာလလို့ဆိုထားပါတယ်။ဒီကာလရဲ့ရိုက်ခတ်မှုကိုကျမတို့ကြုံနေရပါတယ်လို့ Jennifer Bagewell ကပြောသွားပါတယ်။ဒီရုပ်ရှင်မှာတော့ဓာတ်ပုံဆရာ Edward Burdinsky ရဲ့ဓာတ်ပုံတော်တော်များများနဲ့အခြေခံရိုက်ကူးတင်ဆက်ထားတာပါ။ဒီဓာတ်ပုံဆရာက1980ကာလတုန်းကမိုင်းတွင်းနဲ့ကြောင်မိုင်းတွေကိုစပြီးတော့ရိုက်ကူးခဲ့တဲ့သူပါ။ဒီမှတ်တမ်းရုပ်ရှင်မှာသူလည်းပူရဲဒါရိုက်တာလုပ်ပါတယ်။မကြာခင်နှစ်တွေအတွင်းမှာကမ္ဘာမြေကြီးပျက်စီးမှုတွေဟာလွန်ခဲ့တဲ့နှစ်ပေါင်း65သန်းကျော်လုံးကဒိုင်နိုဆောသရဝါတွေမျိုးတုံးခဲ့ရတဲ့အခြေအနေမျိုးနဲ့တူတယ်လို့သူကပြောပါတယ်။အဲဒီကကမ္ဘာမှာကြုံခဲ့ရတဲ့အခြေအနေမျိုးအခုစိုက်နေပြီလို့သူကဆိုပါတယ်။ ကဘာမြေပေါ်ကအင်အားအကြီးဆုံးလူသတ္တဝါတွေကကဘာကြီးကိုလွှမ်းမိုးလိုက်ပြီးတော့တဘာဝကြီးကတဘာဝအတိုင်းရှိနေမှုနဲ့တခြားဇီဝမျိုးကွဲတွေအားလုံးကိုသူ့အတွက်အထောက်ပံ့ဖြစ်စေမဲ့အနေအထားမျိုးကိုစနစ်တကျပြောင်းလဲလိုက်တာမျိုးဖြစ်တယ်လို့လည်းပြောပါတယ
် We have not a way to get back. We live now in a different world.
It is such a fundamental change in the way the earth is behaving that we need to communicate that.
ဒီရုပ်ရှင်ကိုတော့ဆွေဒင်ကအော်စကာဆုရှင်အလီရှာဗိုက်ကန်ဒါရဲ့အသံနဲ့တင်ဆက်ထားတာပါရုပ်ရှင်မှာလှပတဲ့ရှုခင်းပုံတွေတွေ့ရတယ်ဆိုပေမဲ့လေတကယ်အနည်းငယ်ပြတော့အမတန်မှပျက်စီးပြီးတော့ရုပ်ဆိုးအကြီးတန်တဲ့သဘာဝမြင်ကွင်းတွေကိုမြင်ရမှာပါကမ္ဘာဒေါ်လာသိပ္ပံသုတေသီတွေလေ့လာထားတဲ့စံထားပြစရာနေရာတွေကိုရှောက်ဖွေသွားရောက်ဖို့အတွက်အင်အားတော်တုံးပြီးတော့ကြိုးပမ်းထားပါတယ်လူတွေအတော်ကိုတုံ့လောက်အံ့အားသင့်စေမဲ့နေရာမျိုးတွေထိသွားပါတယ်တချို့မြင်ရတာတွေကမကောင်းဆိုးဝါးနဲ့ကြုံလိုက်ရတယ်လို့မျိုးစိတ်အနှောင့်အယှက်ဖြစ်စေပါတယ်။အဲနောက်ကိုယ်တိုင်အဲ့နေရာတွေနဲ့ပတ်သက်ဆက်နေနေရဆိုတာသဘောပေါက်လာကြပါလိမ့်မယ်လို့ရုပ်ရှင်ကြည့်ပရိသတ်ကိုဒါရိုက်တာ Jennifer Bicewell ကပြောသွားပါတယ်။ Anthropocene The Human Apple ရုပ်ရှင်ကားကိုတော့ American ပြည်အောင်စုနဲ့ကနေဒါကရုပ်ရှင်ယုံနေမှာပြီးခဲ့တဲ့သတင်းပတ်ကပြသခဲ့တာပါ။ကတော်မှာပြုလုပ်သွားတဲ့ဥရုယာစီဖောက်ပြန်မှုတားဆီးရေးဆိုင်ရာချီတက်လှုံ့ဆော်မှုတွေနဲ့ချိန်ကပ်ပြသွားတာဖြစ်ပါတယ်။ဒီရုပ်ရှင်ကြောင့်တဘာဝပဝင်ခြင်းကိုကာဝယ်လာကြဖို့တွန်းအားတွေဖြစ်စေမယ်လို့သူတို့ကမျှော်လင့်ပါတယ်။အခုအခါမှာတော့တဘာဝပဝင်ခြင်းထိမ့်သိမ်းရေးတွေ NGO တွေမှာငွေကမရှိအစိုးရတွေကလည်းကင်တွယ်ဆောင်ရွက်မှုတွေနေကွေးကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေမှာလည်းလှုပ်ရှားတွေအမတန်ကြီးမားလွန်းတယ်လို့လည်းသူကပြောပါတယ်။ဥရုယာတီဖောက်ပြန်နေသလားဆိုတာကိုညှင်းခုန်ဆွေးနွေးနေရတာကအချိန်ရောအင်အားရောဖြုံးနေသလိုဖြစ်တယ်လို့လည်းပြောသားပါတယ်။ဒီအချိန်တွေကိုလွန်ပြီးတော့အခုအရေးယူခိုင်တွေလှုပ်ရှားကြရမယ်အချိန်ရောက်ပါပြီလို့သူကတိုက်တွန်းပါတယ်ရှင
် Hey y'all friend I got to tell you something Oh yeah I want to see yeah
ဒီတက်တဲ့ရောင်တဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and
မဲဆန္ဒကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းမဲ့ရဲ့သူယုံကြည်ရအစီအစဉ်မှာတော့မြန်မာတိုင်းသတင်းချန်နယ်ကလူမှုဘဝသတင်းဆိုင်ရာအက်ဒီတာမငိမ့်ဤဤထွေးရဲ့ယုံကြည်ရကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်။
နောက်ပိုင်းပေါ့နော်အဲ့လိုမျိုးလူတွေရဲ့စိတ်ကိုမြင်ရတဲ့ဟာကဒိုက်ရိုက်နေပါပေါ့အဲ့လိုမျိုးမြင်ရတဲ့ဟာကမြန်မာနိုင်ငံမှာဆိုလို့ရှိရင် Facebook ဖြစ်လာတယ်ပေါ့ဒီ Facebook ပေါ်ကနေပြီးတော့လူတွေကဟိုဖုံးဝှက်ထားရည်လည်းအများကြီးရှိရှိမှာပေါ့နော်ဒါပေမဲ့သူတို့စိတ်ထဲမှာရှိတဲ့အကြောင်းအရာတော်တော်များများကိုထုတ်ပြီးတော့ပြောလာကြတယ်ထုတ်ပြီးတော့ပြလာကြတယ်ပေါ့အဲ့ထုတ်ပြလာတဲ့မှာအရန်ကိုကောင်းတဲ့အရန်သဘောကောင်းတယ်အရန်စိတ်လည်းအရန်ကောင်းတယ်ဆိုတော့ထုတ်ပြရတဲ့လူတွေရှိသလိုမျိုးပဲအမ်မကြိုက်ဘူးမကျေနပ်ဘူးအရန်ဆန့်ကျင်တဲ့လူတွေလည်းရှိရပါတော့အဲ့ဒီထဲမှာမှအဲ့လိုမျိုးအရာအကြောင်းအရာတိုင်းကိုလိုက်ပြီးတော့အကန့်လှုပ်တယ်အဲ့လိုမျိုးလူတွေလည်းသတိထားမိလာရင်ဒီဘလိုမျိုးအကြောင်းအရာပဲဖြစ်ဥပမာအခုမြန်မာနိုင်ငံမှာလက်တလောဟစ်ဖြစ်နေတာဆိုယူနီကုတ်ကြောင်းတာပေါ့နော်ကျင်းကုတ်ကြောင်းတဲ့ဆိုလဲအဲ့လိုလူတိုင်းဟိုလိုက်လို့လို့ရရဲအလွယ်တကူလိုက်လို့လို့ရမယ့်ဟာမျိုးဆိုရင်လည်းစန့်ကျင်တယ်ဒါတွေမကတူတာအကြီးကြီးပဲအရှိကိုပြောတာပေါ့နော်တကယ်ကြလို့ရှိရင်ဒီ family မှာလည်းမိသားစုရဲ့မှာလည်းအဲ့လိုအမေမကောင်းချောင်းတွေပြောမယ်အဲ့လိုမျိုးကိုကအမိခင်ဖြစ်နေလို့ရှိရင်လည်းကလေးမကောင်းချောင်းတွေအဲ့လိုကလေးကိုမချစ်ပါဘူးကလေးကိုကြီးမဆိုင်နိုင်ဘူးအဲ့လောက်ထိအဲ့လိုမျိုးထုတ်ပြောကြတယ်လူတိုင်းကအရန်ချစ်တယ်ဆိုတဲ့ဟာကိုတို့ကမချစ်ဘူးဆိုပြီးထုတ်ပြောကြရပေါ့နော်အဲ့ဒါကလေအဲ့ဒီအငုံစိတ်ကိုကိုယ်တိုင်ခံစားမိလာတာဘယ်လိုလဲဆိုတော့ဒီလူတွေကအရန်မဲ့အတကြီးတဲ့သူတွေလားပေါ့ဘာဖြစ်လဲဆိုတော့ဒီလူတွေကကို broken family ကလူတွေကြီးပဲလည်းမဟုတ်ဘူးနောက်ပြီးတော့အရန်ကိုဆုံးရှုံးနစ်နာမှုတွေကြီးပဲတစ်ကလုံးကြုံခဲ့ရတဲ့သူတွေလည်းမဟုတ်ဘူး နောက်ပြီးတော့သူတို့အမြဲတမ်းရှုံးနေတဲ့သူတွေလည်းမဟုတ်ဘူးပေါ့နော်အဲ့လိုမျိုးအောင်မြင်နေတဲ့အကြောင်းအရာတစ်ခုခုရင်းစီမှာလည်းသူတို့အောင်မြင်နေတာရှိတယ်အလုပ်တွေလည်းလုပ်နေကြတယ်ဝင်ငွေတွေလည်းကောင်းတယ်သူရဲ့ status တွေလည်းကောင်းတယ်အဲ့ဒီကြားရမှာအဲဘယ်လိုခေါ်မလဲအကြောင်းအရာတိုင်းကိုအရန်ကိုအကန့်လှုပ်တယ်ဆန့်ကျင်ပြီးတော့ဟာတာတွေလုပ်ဖြစ်တယ်အကြောင်းအရာတိုင်းကိုအဲ့လိုမျိုးဒေါသတွေထွက်ကြတယ်ပေါ့နော်အဲ့လိုမျိုးတွေပြောတဲ့ကပြောတာကလူတွေရဲ့အငုံစိတ်ကိုပြနေတာလားပေါ့ကိုယ်စိတ်ထဲမှာရှိနေကိုယ့်ရဲ့နောက်ပိုင်းမှာရှိနေတဲ့အငုံစိတ်ကတကယ်တမ်းတော့ခုန broken family တို့ relationship တို့အဲ့အရာတွေနဲ့မဆိုင်မဲနဲ့ပေါ့နော်အဲဒီအတတခုနဲ့နောက်မှာရှိနေရလားလို့သတိထားမိလာရဲ့ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ရှင်။ဒီနေ့နာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ
။ View in မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓပညာပေးနဲ့ညတာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းကကတ်တပ်တွေအပေါ်တူရကီဝင်ရောက်တိုက်ခိုက်တဲ့အတွက်တူရကီပေါ်အကြီးအကျယ်တန်ခတ်ပိတ်ဆို့မှုတွေချမှတ်မယ်လို့ American သမ္မတ Donald Trump ကဒီကနေ့ပြောကြားလိုက်ပါတယ် IS စစ်သွေးကြွတဲ့အပေါ်ကတ်တပ်တွေနဲ့အတူတိုက်ခိုက်ခဲ့တဲ့ American တပ်တွေကိုရုပ်သိမ်းတဲ့အပေါ်မှာတော့သမ္မတကတွစ်တာပေါ်မှာကာကွယ်ပြောကြားခဲ့ပါတယ်တူရကီအစိုးရအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်မှုလွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးနေတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်စပိန်နိုင်ငံကတလိုနီးယားဒေသမှာ2018ခုနှစ်တုန်းကလွတ်လပ်ရေးကြေညာပြီးတော့တည်ခြားလွတ်လပ်တဲ့နိုင်ငံတစ်ခုတည်ထောင်ဖို့ကြိုးစားခဲ့တဲ့ခွဲထွက်ရေးခေါင်းဆောင်6ယောက်ကိုစပိန်တရားရုံးချုပ်က6နှစ်ကနေ13နှစ်ကြာထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရကတလိုနီးယားဒေသရဲ့ဒုသမ္မတဟောင်းဦးရီယယ်ဂျွန်ဂဲရက်ကိုနိုင်ငံတော်အကြီးညိုပြက်အောင်လုပ်မှုပြည်သူ့ဘဏ္ဍာအလွဲသုံးစားလုပ်မှုတို့နဲ့ထောင်ဒဏ်အများဆုံး13နှစ်ချပါတယ်ပြည်ပမှာတင်းရှောင်နေတဲ့ကက်တလိုနီးယားဒေသသမ္မတဟောင်းချားလ်စ်ပူဂျီတမွန်ကိုလည်းအပြည်ပြည်ဆိုင်ရာဖာဝရန်ထုတ်ခဲ့ပါတယ်။ကမ္ဘာဆရာမွဲတင်မှုတိုက်ဖြတ်ရေးမှာကူညီခဲ့တဲ့စီးပွားရေးပညာရှင်3ယောက်ကို2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။အိန္ဒိယနယ်ဘွားအမေရိကန်အဘီဂျစ်ဘနာဂျီပြင်သစ်နယ်ဘွားအမေရိကန်အက်စတာဒူဖလိုနဲ့အမေရိကန်လူမျိုးမိုက်ကယ်ခရီမာတို့ကိုစီဘွေးဆိုင်ရာနိုဘယ်ဆုပေးလိုက်တယ်လို့သိပ္ပံဆိုင်ရာ Royal Swedish Academy ကဒီကနေ့ကြေညာပါတယ်။စီဘွေးပညာရှင်တွေဟာဆင်းရဲမွဲတေမှုတိုက်ဖြတ်ရေးကိုအထူးရောက်ဆုံးနီလန်သစ်တွေနဲ့ချင်းကပ်ကင်တွယ်ခဲ့တယ်လို့စုရွေးချယ်သူတွေကပြောပါတယ်။မြောက်ကိုရီးယားဘက်ကလိုက်ရောမှုတွေမလုပ်ခင်မှာအမေရိကန်အနေနဲ့မြောက်ကိုရီးယားရဲ့တောင်းဆိုမှုမှန်သမျှကိုလုပ်ပေးဖို့တောင်းဆိုခဲ့တယ်ဆိုတာကိုတောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ကြီး Harry Harris ကတောင်ကိုရီးယားသတင်းစာတစ်စောင်နဲ့တွေ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမခင်ဖြစ်ထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိဒီချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.